Welcome to the Voice of America in Burmese.
Minglam ne khe ma shin. Washington ni ro view American tan ga ni November la 22 ye tinin rin ni manat khin season re go Myanmar sam na jing manat 6 na yi ga ni 9 na yi thi line meter 2440 ne 51 line meter 190 ro ga ni thon lwin pe ni ba bi. Chuma khin myo tat ba di manat khin tadin re go mat tain yi thain ne du pyo pya pe ba me.コロナウイルス感染もは、ヨーロッパ大陸まあくか15単調とびてび、がばまディオガダン、あそわぞんかんでデータ出られて、データ類の国々がアナバニは、あちに類を退内あ、ロックダウン者監督もうてて茶まねじゃばれ。で、てでんばてまべ、近接国々は、ヨーロッパデータまあくさかんで普通の2単調出られると、ディオガ出報も送致滅断てんでれ。アメリカンジョンホプキンス大学のシステムも報じゃばれ。ပြန်တဲ့မှာလက်ရှိအသက်ချမှတ်ထားတဲ့လော့ကဒေါင်းချကန့်သတ်မှုမှာအောင်မြင်မှုတချို့ရနေပေမဲ့ဒီကာယောဂါကိုကျော်လွှားနိုင်ဖို့အဝေးကြီးလိုနေသေးတယ်လို့ပြန်တဲ့အဆိုအပြောခွင့်ရ Gabriel Adel ကပြောပါတယ
် Je pense qu'il
I think we should change change တတိနဲ့ဆက်ပြီးနေတဲ့လေလို့ထင်ကြောင်းအခုထိနိုင်ငံတွင်းစည်းဝေးတွေမှာစည်းဝေးတန်းတွေမနာနာလုပ်နေရပြီးအခြေအနေကလည်းဆိုးနေစေဖြစ်တဲ့အတွက်ဒီပြဿနာပြီးသွားပြီလို့မသက်မသင့်ကြောင်းပြန်တဲ့ဘာသာနဲ့ပြောသွားတာပါရုရှားနိုင်ငံမှာလည်းဒီယောဂါကုဆက်ခံသူဟာဒီသတင်းပတ်ထဲမှာပဲနှစ်တန်းကျော်သွားပြီဖြစ်ပြီးကမ္ဘာမှာပြင်ဆင်မှုအများဆုံးဖြစ်လာနေပါတယ်။ဩစတြေးလျနိုင်ငံမှာတော့အင်ကာနေကစပြီးသတင်းသုံးပတ်ကြာလော့ကဒေါင်းချကန့်သတ်တော်မှာဖြစ်ပါတယ်။ဂျာမနီနိုင်ငံမှာဒီယောဂါကုဆက်မှုတိုးလာတဲ့နှုန်းသိပ်မမြန်လှပေမဲ့အချိန်နဲ့ဆူရင်ရဆဲဖြစ်ပြီးတည်ဆုံးမှုနှုန်းကသိပ်မြင့်နေတယ်လို့ဂျာမနီကုဆက်ယောဂါထိန်းချုပ်ရေးဌာနတာဝန်ခံကပြောပါတယ်။ကဘာတလွားဒီယောဂအကူဆက်ခါသူ58တန်းနီးပါးရှိပြီးတိဆွမ်းအသူက 1.3 တန်းကျော်ရှိပါတယ်။အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားငြင်းငြိမ်းသဘောတူညီချက်ရဖို့အခြေအနေတိုးတက်လာတဲ့အနေအထားတွေ့လာရခြင်းပါပဲ။အာဖဂန်အစိုးရနှိမ့်နိုင်ရင်မှုတွေနဲ့ကာတာနိုင်ငံဒူဝါမြို့မှာတွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကအမေရိကန်ပြည်တော်စုဟာဒေးအနေထိုင်ပြီးကိုတက်နိုင်တဲ့နေရာကအကူအညီပေးမှာဖြစ်ကြောင်းစနေနေ့မှာပြောကြားခဲ့ပါတယ်။ဝန်ကြီးပွန်ပီယိုဟာတာလီဘန်နှိမ့်နိုင်ရေးမှုတွေနဲ့လည်းတွေ့ဆုံခဲ့တာပါ။အမေရိကန်နဲ့တာလီဘန်တို့ကြားဖေဖော်ဝါရီလတုန်းကသဘောတူညီမှုရခဲ့တဲ့နောက်တာလီဘန်တွေနဲ့အာဖဂန်ဆိုးရတို့ကြားပထမဆုံးအကြိမ်ဖြစ်တဲ့နယ်နေချင်းဆိုင်ဆွေးနွေးမှုကိုစက်တင်ဘာလထဲမှာဒိုဟာမှာပြုလုပ်နိုင်ခဲ့တာပါ။ဒီသဘောတူညီချက်အရအာဖဂန်နိုင်ငံတဲ့နိုင်ငံခြားတပ်ဖွဲ့အလုံးပြန်ပြီးရုပ်သိမ်းပေးဖို့အမေရိကန်ဘက်ကသဘောတူခဲ့ပြီးတာလီဘန်တွေဘက်ကငြင်းချင်ရေးနှိမ့်နိုင်ဆွေးနွေးမှုတွေကိုဆက်လုပ်အောင်မှာဖြစ်ပါတယ်။ဝင်ကြီးပွန်ပီယိုဟာစနေနေ့အစောပိုင်းမှာ UAE အင်ရှစ်မင်းသားမိုဟာမက်ဘင်ဇာယီနဲ့ဒိုဟာမှာတွေ့ဆုံပြီးအရှေ့လယ်ပိုင်းဒေသမှာအီရန်ရဲ့ဩဇာလွှမ်းမိုးမှုကိုတုံ့ပြန်နိုင်ဖို့နဲ့ယီမင်ငြိမ်းချမ်းရေးအတွက်နိုင်ငံရေးပြဿနာအဖြေရှာဖို့လိုနေတာတွေကိုဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဝင်ကြီးပွန်ပီယိုဟာဒိုဟာမှာပဲကာတာခေါင်းဆောင်ရှိတ်တမင်ဘင်ဟာမက်အယ်တာနီနဲ့ရောဒုဝင်ကြီးနဲ့နိုင်ငံခြားရေးဝင်ကြီးတွေနဲ့ပါတွေ့ဆုံပြီးကာကွယ်ရေးအကြမ်းဖက်ဝါဒဆွေးတိုက်ဖျက်ရေးဆိုင်ရာနဲ့စီဘာရဲ့ခွန်လန်းဆိုင်ရာတွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။ကမ္ဘာချမ်းသာတဲ့နိုင်ငံ20ရဲ့ G20 online အစည်းအဝေးကို Saudi Arabia နိုင်ငံကကမ္ဘာကထလုပ်ပြီးစနေနေ့မှာကျင်းပပါတယ်။ Arab နိုင်ငံတနိုင်ငံကပထမဆုံးကမ္ဘာကထလုပ်ကျင်းပတဲ့ဒီအစည်းအဝေးမှာ Coronavirus ကာယောဂါဆိုင်ရာနဲ့ဆိုးရတဲ့ကမ္ဘာစီးပွားရေးပြဿနာတွေကိုဦးစားပေးဆွေးနွေးဖို့ရှိပါတယ်။ Coronavirus ကာယောဂါဒဏ်ကနေကျော်လွှားနိုင်အောင်နဲ့လူမှုဘဝအခြေအနေတွေကာကွယ်ပေးဖို့ March လတုန်းကကျင်းပခဲ့တဲ့G20 ထိပ်သီးအစည်းအဝေးမှာထားခဲ့တဲ့ကလေးအတိုင်းအခုအခါခေါင်းဆောင်တွေတွေ့ဆုံကြချိန်မှာလဲဆက်လက်လှုပ်ဆောင်ဖို့အစည်းအဝေးမတိုင်ခင်ဗြိတိန်ဝန်ကြီးချုပ် Boris Johnson ကပြောကြားခဲ့ပါတယ
်။ It's only by joining forces and working together.
အလုံးလက်တွေ့ပြီးအတူတူကအဆောင်ရမှလာကိုရိုနာဗိုင်းရပ်စ်ကိုချိန်မုံနိုင်မှာဖြစ်တယ်လို့ဒီယောဂါတန်ခဲတဲ့အချိန်ကြီးကပြန်ကောင်းလာအောင်လုပ်နိုင်မှာဖြစ်ကြောင်းနဲ့တယောက်ရဲ့ကံကြမ္မာဟာနောက်တယောက်ရဲ့လက်ထဲမှာရှိနေတယ်လို့ပြောသွားတာပါ။ Sorry ပြန်ဆက်မှန်ကြီးမှုကျင်းပတဲ့နှစ်ရကြာဒီအစည်းအဝေးကိုအမေရိကန်သမ္မတ Donald Trump တက်ရောက်ဖို့ရှိပါတယ်။ဒီစီဝေးမှာဂျာမနီဝန်ကြီးချုပ် Angela Merkel တရုတ်သမ္မတ Xi Jinping နဲ့ရုရှားသမ္မတ Vladimir Putin တို့လည်းနိုင်ငံပြောကြားမယ်လို့ညွှန်နေရပါတယ်။စနေနေ့မနေ့ပိုင်းကအာဖဂန်နစ္စတန်နိုင်ငံကဘူးမြို့နယ်မှာမော်တာကြီးနှစ်တာစင်လုံးနဲ့ပစ်ခတ်တာခံခဲ့ရတဲ့အတွက်လူ10ဦးထဲမှာတေဆုံးခဲ့ရတယ်လို့31ယောက်ဒဏ်ရာရတယ်လို့အာဖဂန်အရာရှိတွေကပြောပါတယ်။ပစ်ခတ်သူတွေဟာကားနှစ်စီးနဲ့လာပြီးကားနောက်ကနေ rocket ဒုံးကျည်တွေနဲ့မျိုးရင်းနေအနှံ့ပစ်တာဖြစ်ကြောင်းပြည်ထောင်ဝန်ကြီးဌာနပြောခွင့်ရ Tariq Aryan ကပြောပါတယ်။ဇဘူးမှာရှိတဲ့ Iran တန်ယုံကလည်းသူတို့ရုံဝင်တဲ့ rocket ကြီးတစ်ခုကြောက်ရောက်ခဲ့ကြောင်းနဲ့တန်ရုံဝန်ထမ်းတွေတော့တစုံတရာထိခိုက်မှုမရှိဘူးလို့ Twitter ကလည်းပြောပါတယ်။စနေနေ့တိုက်ခိုက်မှုကသူတို့လက်ချက်မဟုတ်ကြောင်းတာလီဘန်ပြောခွင့်ရကချက်ချင်းပြောကြားခဲ့ပြီးဒါဟာ IS စစ်တွေးကြော်ရဲ့လက်ချက်ဖြစ်နိုင်ကြောင်းတန်ပြရှိတယ်လို့ပြောပါတယ်။ဒီပစ်ခတ်မှုကကာတာနိုင်ငံဒိုဟာမြို့မှာတာလီဘန်နဲ့အာဖဂန်အစိုးရတို့ရဲ့ငြင်းချင်ဆိုင်ရာညှိနှိုင်းရေးမှုတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတိကျစီတွေ့ဆုံမှုအတွက်နိုင်ပိုင်းအလိုမှာဖြစ်ပွားခဲ့တာပ
ါ။ UAE American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.33 ညပိုင်းဒိုမီတာ40 kHz 9.33 ပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းင်းခွေနေမနေ့ခင်မြန်မာနဲ့ဒေတာရင်းသတင်းတွေကိုတင်ပြပေးပါမယ်ရှင်။ကျွန်မသင်္ကီထိုက်ပါ။မြန်မာနိုင်ငံမှာစနေနေ့အထိ COVID-19 အတည်ပြုလူနာ 89,848 ဦးရှိပြီးဆေးရုံဆင်းခွင့်ရသူက 59,669 ဦးရှိတာကြောင့်ကုသမှုခံယူနေရသူ 2,000 နီးပါးရှိနေပါတယ်။စနေနေ့ကလူပေါင်း 18,090 လောက်ဓာတ်ခွဲစစ်ဆေးခဲ့ပြီးလူနာသစ် 1,434 ဦးတွေ့ရှိခဲ့တာပါ။စနေနေ့မှာကိုဗစ်ကြောင့်သေဆုံးလူနာ29ဦးရှိတာကြောင့်သေဆုံးမှုစုစုပေါင်း 1,922 ဦးရှိပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးမှုနှုန်းဟာ 1.2 ရာခိုင်နှုန်းရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့တောက်ကြံနေ့ထုတ်ပြန်ချက်ကဖော်ပြပါတယ်။စနေနေ့အထိကိုဗစ် -19 စစ်ဆေးပြီးသူပေါင်း1,000ကျော်ရှိပြီးဒီထဲကလူပေါင်း 8,000 လောက်ကိုဗစ် -19 ဖြစ်ပွားမှုကိုတွေ့ရှိထားတာပါရှင်။ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်သူမြန်မာ12ဦးဖမ်းဆီးထားကြောင်းထိုင်းအာဏာပိုင်တွေပြောဆိုချက်ကိုကိုကားပြီးဘန်ကောက်ပို့သတင်းကရေးပါတယ်။ထိုင်းနိုင်ငံဖူးခက်မှာအလုလုဖို့ခိုးဝင်လာမှာတဦးကိုဘတ်6,500နှုန်းနဲ့ထိုင်းပွဲစားကိုပေးခဲ့ရပါတယ်။စနေနေ့မနေ့တနားရီဝင်းကျင်လောက်မှာထိုင်းမြန်မာနယ်စပ်ကိုဖျက်ပြီးဝင်လာသူတစုကိုစစ်တပ်နယ်စပ်ရဲလူမှုကြီးကြပ်ရေးနဲ့ဒေသခံတွေပါတဲ့အဖွဲ့တစ်ခုကတွေ့ခဲ့တာပါ။နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုလိုက်ပြီးဖမ်းနာမှာတော့ rubber ဆိုက်ခင်းနေတဲ့ပြေးဝင်ချပြီးမဲ့နောက်ဆုံးမှာတော့အလုံးကိုဖမ်းဆီးရမိခဲ့ပါတယ်။ဖမ်းမိတဲ့မြန်မာနိုင်ငံသားတွေကိုစစ်ဆေးတာမှာတော့သူတို့နဲ့တနေသေးတာတဦးကနေတဆင့်ထိုင်းပွဲစားကိုချိတ်ဆက်ပြီးထိုင်းကိုဝင်ဖို့ပွဲစားကအဖြစ်တဦးကိုဘတ်6,500ပေးခဲ့ရတယ်လို့ပြောပါတယ်။ခိုးဝင်မြန်မာနိုင်ငံသားတွေအတွက်ကားရစီလွတ်ပေးပြီးဖူးခက်ကထိုင်းအလို့ရှင်ထံပို့ပေးမယ်လို့ထိုင်းပွဲစားကဂရိပေးထားတဲ့အကြောင်းလည်းပြောကြပါဗျ။အဝေးရောက်တိဘက်အစိုးရကြီးအကဲရဲ့နှစ်ပေါင်း60အတွင်းပထမဆုံးအကြိမ်ဖြစ်အမေရိကန်သမ္မတအင်ဂျူရောကိုတောက်ကြနေကတွားရောက်ခဲ့ပြီးဒါအဆိုရင်တရုတ်အတွက်မချေနှက်စရာကိစ္စတစ်ခုဖြစ်လာနိုင်ပါတယ်။ဒေတာရင်းမတိမငိမ့်ဖြစ်အောင်အမေရိကန်ကကြိုးစားတယ်လို့တရုတ်ကစွပ်စွဲထားတာပါ။အမေရိကန်ရဲ့တိဘက်အရေးအထူးတာဝန်ခံအဖြစ်အသိခန့်အပ်ခံရသူရောဘတ်ဒက်စထရိုနဲ့တွေ့ဆုံဆွေးနွေးခဲ့ကြောင်းအဝေးရောက်တိဘက်အစိုးရ CTA ရဲ့သမ္မတလော့ဘ်ဆန်ဆန်ဂေးကပြောပါရယ်။အမေရိကန်သမ္မတနဲ့ဒုတိယသမ္မတယုံကကိုယ်စားလှယ်တွေနဲ့အတူအာရှတရုတ်ရင်းရာကိစ္စတွေဆောင်ရွက်ကြတဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ကြောင်းအဝေးရောက်တိဘက်အစိုးရရဲ့သမ္မတဆန်ဂေးက VOE ကိုပြောပါရယ်
။တချစ်စေတဲ့ပေါ်တန်ကာဘုန်နစင်စီဒစင်စီရှင်ဘာညီကကလေကုန်ကြီးကုစားနမဖေရှာ
တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမာကသူ့ရဲ့နိုင်ငံရေးအာဏာကိုအဝေးရောက်တိဘက်အစိုးရအဖွဲ့ကိုလွှဲပြောင်းပေးမှုနောက်ဒီမိုကရေစီနှိစာရွေးကောက်ထားတဲ့ခေါင်းဆောင်ပိုင်းနဲ့အဝေးရောက်တိဘက်အစိုးရအပေါ်တရားဝင်အသိအမှတ်ပြုလေးစားမှုရှိနေတာကိုသိရတဲ့အတွက်ကျင်းနာကုံယူချောင်းလော့ဘ်ဆန်ဆန်ဂေးက VOE တိဘက်ဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာပြောပါတယ်။တိဘက်ဒေသမှာစစ်မှန်တဲ့ကိုပိုင်အုပ်ချုပ်ခွင့်ရရေးကျူးပန်းမှုလမ်းခုလက်ကိုရောက်နေတဲ့အရေးပေါ်ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းသူကပြောပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံရဲ့ဆက်ဆံရေးကဆယ်စုနှစ်တွေအတွင်းမပြေလည်ဆုံးအခြေအနေကိုရောက်နေတဲ့တရုတ်နဲ့အမေရိကန်ကြားတိဘက်ကိစ္စကအငင်းပွားစရာတစ်ခုဖြစ်လာတယ်လို့လည်း Reuters ကဖော်ပြပါတယ်။တရုတ်ဆိုရဟာတိဘက်တွေရဲ့လူခွင့်ရေးကိုချိုးဖောက်နေတယ်လို့ဆွဆွဲပြီးတိဘက်ဒေသအတွက်ပိုပြည့်အတိတ်ပဲပြည်ဝတဲ့ကိုပိုင်အုပ်ချုပ်ရေးရရှိဖို့အမေရိကန်ကထောက်ခံကြောင်းပြီးခဲ့တဲ့ဇူလိုင်လအတွင်းမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုထားပါတယ်။အ အမေရိကန်ဟာတိဘက်ကိုတုံးပြီးတရုတ်နိုင်ငံတွင်ခွဲထည်ရေးဝါဒကိုမြင့်တင်နိုင်အောင်ဆောင်ရွက်နေတာလို့တရုတ်အာဏာပိုင်တွေကဆွဆွဲထားပြီးအမေရိကန်ရဲ့တိဘက်ဆိုင်ရာအထူးတာဝန်ခံနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းညှင်းပယ်ထားပါတယ်ရှင်။ကမ္ဘာတစ်လုံးကိုဗစ် -19 ကာကွယ်ဆေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအတွက်တရုတ်ဘက်ကအစဉ်သင့်ရှိကြောင်းတရုတ်သမ္မတရှီဂျင်းပင်ကစနေနေ့မှာပြောဆိုလိုက်ပါတယ်။ဒါအပြင်ကမ္ဘာတစ်လောကီးသွားလာမှုဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးနိုင်ငံတကာဘက်ကပူပြီးပူးပေါင်းဆောင်ရွက်ဖို့လဲတရုတ်သမ္မတကတိုက်တွန်းပါတယ်။ကမ္ဘာပေါ်ကလူတိုင်းတက်နိုင်တဲ့ဈေးနဲ့အသုံးပြုနိုင်မဲ့အများပြည်သူအကျိုးရှိစေမဲ့ကာကွယ်ဆေးတွေထုတ်နိုင်ရေးတရုတ်အနေနဲ့ကြိုးပမ်းနေကြောင်းဖွံ့ဖြိုးဆန်းနိုင်ငံတွေကိုထောက်ပံ့ကူညီဖို့ကမ်းလှမ်းပြီးဂရိကဝယ်အတိုင်းဆောင်ရွက်မယ်လို့လဲတရုတ်သမ္မတကပြောဆိုတာဖြစ်ပါတယ်။ကမ္ဘာတစ်လောကူးလူဆက်ဆံမှုလွယ်ကူချောမွေစေရေးအတွက်တွက်လွယ်မြန်ဆန်နဲ့ခီးသွွားလာရေးလမ်းကြောင်းတွေပေါ်ပေါက်ရေးနိုင်ငံတကာဘက်ကပိုပြီးခိုင်မာတဲ့မူဝါဒတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လဲတရုတ်သမ္မတကတောင်းဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်အနေနဲ့ခီးသွွားတွေရဲ့ကိုရိုနာဗိုင်းရပ်စ်ဆန့်သက်မှုရလဒ်ကိုနိုင်ငံတကာကအသိအမှတ်ပြုလက်ခံမဲ့ digital ကုတ်တွေတုံးတဲ့ရန်တရားတစ်ခုပေါ်ဆောင်ရေးအတွက်အဆိုပြုဖို့ရှိတယ်လို့လည်းပြောပါတယ်ရှင် View ရဲ့တနင်္ဂနွေနေ့မနက်ခင်းသတင်းတွေကိုတင်ပြပေးခဲ့တာပါဆက်လက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရအောင်ပါရှင်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲခရိုင်အမှတ်တင်မှာဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအမျိုးသားလွတ်တော်ကိုလည်းဦးထိုင်စွာတနက်နေ့ပြစ်ခတ်ခဲ့ရတာကြောင့်သိဆုံးသွားတဲ့သတင်းကိုပြောပြပေးခြင်းပါတယ်ကျွန်မမိခါပါရှင်ပြီးခဲ့တဲ့နိုဝင်ဘာ21ရက်နေ့ညနေ6နာရီခွဲလောက်ကဦးထိုင်စွာရဲ့နေအိမ်ကိုဆိုင်ကင်နဲ့လူနှစ်ဦးရောက်လာပြီးတနက်နေ့ပြစ်ခတ်ခဲ့တာကြောင့်သိဆုံးခဲ့ရတာဖြစ်ကြောင်းဒီလိုသိဆုံးရတာဟာနိုင်ငံရေးကြောင့်ဖြစ်တယ်လို့လက်ရှိအနိုင်ရပါတီ NLD ပါတီပြောခွင့်ရဒေါက်တာမြင့်ညွန့်က VOE ကိုပြောပါတယ်
။ဦးထိုက်စောလုံကျန်တက်တစ်ချက်ခံရတာဟာဒါနိုင်ငံရေးရွေးချယ်နဲ့လုပ်တယ်လို့ကျွန်တော်ကတော့တန်မြာရှိပါတယ်။ဒါကြောင့်လုံကျန်မှုမှာပါဝင်ပတ်သက်သူတွေကိုတိတိကျကျနဲ့အများဆုံးဖော်ထုတ်ပြီးအရေးယူနိုင်မှုတော့ကျွန်တော်တို့တာဝန်ရှိသူတွေဝန်တိုက်တွန်းပါတယ
်။ဒီဆုံးသွားသူအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထိုက်စောဟာကျောင်းမင်းမျိုးနဲ့နောင်ပင်ကြီးရွာအုပ်စုပင်တိန်ရွာမှာနေထိုင်သူဖြစ်ပါတယ်။တေဆုံးခဲ့တာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကအတီးပြုချက်ရယူဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တမန်သမားကိုမမိသေးသလိုဘယ်ဖွဲ့ကဘလို့ကြောင့်လောက်ကျန်တယ်ဆိုတာကိုလည်းမဖော်ထုတ်နိုင်သေးပါဘူး။ဒေတာကန်တဦးလည်းဖြစ်ပရာဟိတာလုံနေသူတဦးဖြစ်တဲ့ဦးတင်မောင်တန်းကတော့ဦးထိုက်စောဟာသူ့ဖွင့်ထားတဲ့ကုံစုံဆိုင်မှာကွန်းလာဝယ်သူအတွက်900နေစဉ်ပြစ်ခတ်ခံရတာဖြစ်ပြီးအဲ့ဒီအချိန်မှာဇနီးဖြစ်သူကအိမ်ပေါ်တက်သွားခြင်းဖြစ်လို့မျက်မြင်သက်သေမရှိတဲ့အနေအထားဖြစ်သွားရတယ်လို့ပြောပြပါတယ
်။မရှိမရတော့ပတ်သက်ပါသူစီမားရေးကလည်းဟိုဘာလို့ခေါ်မလဲချမ်းသာလောက်တဲ့အဆင့်မရှိတယ်လို့စီမားရေးလုပ်ငန်းနဲ့ပတ်သက်တဲ့ပြိုင်ဆိုင်မရှိပါဘူး။အဲ့တော့ဒီမဲရလက်ပေါ်မှာပဲလက်တလောဖြစ်ကြတာပေါ့နော်။အဲ့လိုပဲကျွန်တော်တို့ပြောလို့ရပါဘ
ူး။ကြောင်မဲမြို့နယ်ထဲမှာပြီးခဲ့တဲ့နိုဝင်ဘာ15ရက်နေ့ကလည်းမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရဲ့နေအိမ်တနက်နေ့ပြစ်ခတ်ခံခဲ့ရပါတယ်။အဲ့ဒီပြစ်ခတ်မှုမှာတော့ထိခိုက်ဒဏ်ရာရရှိသူမရှိခဲ့ပေမဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ကဥက္ကဋ္ဌရဲ့နေအိမ်မှန်တွေပျက်စီးခဲ့ရပါတယ်။အဲ့ဒီရဲ့လက်သေးတရခံကိုလည်းခုချိန်ထိမမိသေးပါဘူး။ကြောင်မဲခရိုင်အတွင်းမှာနောင်ချိုမြို့နယ်ကလွဲပြီးတီဘော၊နမ်မတူ၊ကြောင်မဲစတဲ့မြို့နယ်တွေမှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကနေရာအများဆုံးအနိုင်ရခဲ့တာဖြစ်ပါတယ်။အမျိုးသားလွှတ်တော်အမှတ်၁နေရာအတွက်ကိုတော့ NLD ပါတီကိုယ်စားလှယ်ကွယ်လွန်သွားသူဦးထိုက်စောကမဲပေါင်း90ကျော်အတာနဲ့ SNLD ပါတီရဲ့ကိုယ်စားလှယ်ကိုအနိုင်ရရှိခဲ့တာပါဒီလိုအနိုင်ရတာမှာမိုးမိတ်ဘက်မှာမဲမတမာမှုတွေရှိရဲဆိုပြီးပြန်လဲရည်တွက်ခဲ့ရတာတွေလုပ်ခဲ့ရတယ်လို့ဒေတာကန်တွေကပြောဆိုထားပါတယ် Generation 3ရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကဦးအောင်နိုင်မော်ကတော့ဒီဖြစ်ရဟာစိုးရိမ်စရာဖြစ်ရလို့သူကသတိပေးသွားပါတယ်
။ဒီကြောင့်မဲတို့ဒီနောင်ချိုတို့ဘက်ကတော့ဒါဒီပတိပကနဲ့ဆက်ဆက်နေတဲ့နေမြေထဲမှာလည်းပါတယ်။အဲ့ဒီရှိနေတာတစ်ခုပေါ့နော်။နောက်တစ်ခုကကျဦးနောက်ပဲဆိုလို့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လည်းဦးနောက်ဒီအညီပွားမှုတွေလည်းရှိခဲ့တယ်ဆိုတော့အဲ့ဒီပုံမှာပတိဟာရဲ့ခွင့်ဆက်ကြောင့်ပေါ့နော်။ဒီလိုမျိုးဟာပြောတွေဖြစ်လာနိုင်တယ်လို့ယူဆတယ်။ဥပမာဘာဖြစ်လဲဆိုကျွန်တော်တို့ကကိုယ်စားလှယ်အုပ်တွေကိုဟိုထုတ်ပြန်ကြေညာပြီးတဲ့အချိန်မှာအခုတို့ရဲ့ဒီရွေးကောက်ပွဲအတွင်းမှာကြုံရတဲ့တရားမဲ့ပြည်ပြင်းမှုတွေနဲ့ပတ်သက်ပြီးတော့ဒီဖြည့်ရှင်းမှုတော့ပေါ့နော်ကော်မရှင်တွေကိုတိုင်စာပို့ထားတဲ့ကာလနဲ့လည်းဆက်ဆက်နေတဲ့အခါကျတော့ ကျွန်တော်တို့ကယူကဘကော်မရှင်လို့ပြောလိုက်ရင်ပြည်တော်စုအစင်းရုပ်ပဲလုံခြုံရေးပဲကျွန်တော်တို့ကတတိစားပြီလေသက်ဆိုင်ရာမြို့နယ်တွေဒီအောက်ခြေပေါ့နော်မြို့နယ်အစင်းဒီကော်မရှင်တွေရဲ့လုံခြုံရေးအတွက်လည်းဒါတတိစားအသင့်တယ်လို့တော့ကျွန်တော်အနေနဲ့တော့ယူဆမိတယ်ပေါ့နော
်လုံခြုံရေးကြောင့်အမြင်နဲ့အတန်မဖော်ပြနိုင်တဲ့ရှမ်းပြည်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကတော့လက်ရှိအချိန်မှာကော်မရှင်အဖွဲ့ခွဲတွေမှာအသက်အန္တရာယ်စိုးရိမ်နေရတဲ့အခြေအနေဖြစ်နေပြီးနေအိမ်မှာမနေနိုင်တဲ့ဘဝနဲ့လှည့်ပတ်သွားလာနေရတယ်လို့ပြောပါတယ်။အခုလိုဖြစ်သွားတာကြောင့်အမျိုးသားလွတ်တော်အမတ်နေရအတွက်ကလက်လက်မဲဆန္ဒနဲ့အနေနဲ့သာတတ်မှတ်ကပြန်လည်ရွေးချယ်သွားမှာဖြစ်ပြီးမဲအများဆုံးရရှိသူတည်ဆုံသွားတာကြောင့်ဒုတိယမဲအများဆုံးရသူကအမတ်အဖြစ်ဆက်ခံပိုင်ခွင့်မျိုးရရှိမှာမဟုတ်ဘူးလို့ VOA ကိုအတည်ပြုပြောဆိုပါတယ်။2020ပြည့်နှစ်ရွေးကောက်ပွဲမှာကျောင်းမဲခရိုင်မှာနိုင်ငံရေးပါတီပေါင်း10ပါတီဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်
။ကျမမေခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ဒုတိယသမ္မတလောင်းကမဲလာဟဲရစ်ရွေးကောက်ခံရတယ်လို့ဆိုရကြောင်းသူမဟာတမိုင်းမှာအမေရိကန်ရဲ့ရွေးကောက်ခံဒုတိယသမ္မတအဖြစ်ပထမဆုံးရွေးခံရတဲ့အမျိုးသမီးအဖြစ်တမိုင်းဝင်သွားပါတယ်။သူမရဲ့ခင်ပွန်ဒေါ့အန်ဟော့ဟာဆိုရင်လေအမေရိကန်သမိုင်းမှာဒုတိယသမ္မတရဲ့ခင်ပွန်းအမျိုးသားဖြစ်လာမှာပါ။ VOA သတင်းတောက်မာရီယာမာဒီယာလိုရဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်ရှင်။ကျွန်မသင်္ကေတထိုက်ပါ။အမေရိကန်ရွေးကောက်ခံဒုတိယသမ္မတကမလာဟဲရစ်ရဲ့ခင်ပွန်းဒေါ့အန်ဟော့ဟာဒုတိယသမ္မတရဲ့ခင်ပွန်းအမျိုးသားအဖြစ်သမိုင်းဝင်မဲ့အခြေအနေပါ။ကြားမှာဒန်းတူညီမျှမှုမှာဒီအချက်ကအရမ်းမှခြေလှမ်းတရက်ဆိုပေမဲ့လုပ်ဖို့ကြံရှိနေသေးတာတွေကိုပြသမှုလို့လဲဒီဘောတက္ကသိုလ်တမိုင်းဌာနလက်ထောက်ပါမောက်ခဆာရာရူလီကပြောပါတယ
် This reflects progress built on decades
ဂျာမအခန်းကဏ္ဍအကန့်အသတ်တွေကိုအမျိုးသမီးရင်လှုပ်ရှားသူတွေဆယ်စုနှစ်နဲ့ချီအန်တူမွေရဲ့တိုးတက်မှုကိုထင်ရှားပါတယ်ဒါပေမဲ့ဂျာမဒန်တကွင်းရဖို့အတွက်လှုပ်ဆရာအများကြီးကိုလည်းပြသနေတာပါအဓိကပါဒီကြီးတစ်ခုမှာတမရာလောင်းနဲ့ဒုတိယသမ္မတလောင်းအဖြစ်မျိုးသမီးတဦးပထမဆုံးရွေးချယ်ခံရပြီးတဲ့နောက်36နှစ်အကြာမှာမှဒီလိုအခြေအနေကိုရခဲ့တာပါ
အဓိကပါတီကြီးတစ်ခုရဲ့သမ္မတလောင်းဒုတိယသမ္မတလောင်းတွေရဲ့ခင်ပွန်းတွေထဲမှာ M4 ကစထုတ်ထားမြောက်ဖြစ်ပါတယ်သမ္မတလောင်းအဖြစ်ဝင်ပြိုင်ခွင့်ရခဲ့တဲ့အမျိုးသမီးတွေကတော့ My fellow citizens 1984ခုနှစ်မှာ Geraldine Ferraro 2008ခုနှစ်မှာ Sarah Palin 2016မှာ Hillary Clinton တို့ဖြစ်ပါတယ် New Haven တက္ကသိုလ်က Matthew Schmidt ကတော့အခုလိုသုံးသပ်ပါတယ
် Mr. Amhoff is leaving his job which is usually what
Mr. Amhoff အရင်သမ္မတကတော့ဒုတိယသမ္မတကတော့တွေလုပ်ခဲ့တယ်လို့ပဲအလုပ်ကနေထွက်ပါတယ် Jill Biden အလုပ်မထွက်တာကလည်းအရေးကြီးတဲ့အချက်လို့ကျွန်တော်ရှုမြင်ပါတယ် Mr. Amhoff ကခရီးရန်လည်းမဟုတ်ပါဘူးသူက Jew ပါဒါပြင်အိမ်အောင်ခွဲပြီးတဲ့နောက်အသက်ကြီးပိုင်းမှာလက်ထပ်ထားတယ်လူမျိုးရေးရာရောဘာသာရေးရာပါမျိုးစုံပေါင်းထားတဲ့မိသားစုကကလေးတွေလည်းပါလာပါတယ်ဒီလိုမိသားစုအသစ်မှာမမလာဖြစ်လာတဲ့သူကဒုတိယသမ္မတတယောက်ဖြစ်သွားပါ
တယ်
။ခင်ပွန်းဖြစ်သူရဲ့ကလေးတွေကသူ့နာမည်နဲ့အမေဆိုတာကိုပေါင်းပြီးမမလာလို့ခေါ်တယ်လို့ကမလာဟဲရစ်ကပြောပါတယ်
။ But Mamala will always be the one that means the most.
ဂျူဘိုင်ဒင်ကိုရွေးကောက်ပွဲအနိုင်ရသူလို့ကြေညာတဲ့နေ့ကသူနဲ့အမ်ဟော့တို့ရင်မောနေကြတဲ့ပုံကို Twitter မှာတင်ခဲ့တဲ့ဟဲရစ်ကသူရဲ့ဘောကလက်တွဲပေါ်လို့ရေးခဲ့တာပါဆာရာရိုလီက
He has really leaned into his familial role. I mean one of the reasons
သူကမိသားစုအတွင်းသူ့ရဲ့အခန်းကဏ္ဍကိုအလေးထားပါတယ်။စီယုံရီးတွေမှာဆိုရင်လည်းဖခင်တူဦးဖြစ်ခင်မွန်းတူဦးဖြစ်အလေးထားပြောတယ်လို့ပဲကမလာဟဲရစ်အပေါ်မှာထားတဲ့သူ့ရဲ့မြစ်တာနောက်သူတို့နှစ်ဦးရဲ့အကြောင်းတွေကိုပဲအဓိကထားယူကြပါတယ
် Love story a lot and one that focuses on his role as a father as a hubby
Harris နဲ့ Amford တို့ဟာ2013မှာတွေ့ပြီးနောက်နှစ်မှာလက်ထပ်ခဲ့ပါတယ်။ Harris ရဲ့ပထမဆုံးလက်ထပ်မှုဖြစ်ပေမဲ့ Amford ကတော့ဒုတိယအိမ်တောင်မှာသူမှာအသက်20ကျော်ကလေးတွေလည်းပါလာပါတယ်။ Dr. Matthew Schmidt က
My guess
is COE မှာသူ့ရဲ့လှုပ်ဆောင်ချက်တွေကိုအခြေခံပြီးမှန်းရရင်တော့ COE ဘွဲ့တွေမှာတိတ်ကိုငြိမ်သက်တိတ်ဆိတ်နေခဲ့ပြီး Imperial မှာလည်းအလားတူနေဖို့ပဲရွေးမယ်လို့ယူဆပါတယ်။
Harris ကိုစံပြတူအဖြစ်တချို့ကညှို့ဆုံနေကြချိန်မှာဇနီးဖြစ်သူရဲ့လုပ်ငန်းကိုသူ့အလုပ်ထဲဦးစားပေးခဲ့တဲ့ Amhoff ကိုလည်းအလားတူရှုမြင်နိုင်ကြပါတယ်ရှင
်။မင်္ဂလာပါရှင်။ မြန်မာနိုင်ငံကျောင်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Irondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။အိန္ဒိယနယ်စပ်ကတောင်တူတွေနဲ့ဒေသခံတွေဟာနယ်စပ်ကိတ်ပေးလိုက်တဲ့တံကိုအလူးလဲခံစားနေရပါတယ်။ဒီဆောင်မကိုမုံရွန်ကိစက်ကအဲဒီတာဖွဲ့ကရေးသားထားတာဖြစ်ပြီးတော့ကိုကျုံဝေဖြိုးကဆက်လက်ပြောပြပေးသွားမှာပ
ါ။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကဒေသခံတွေဟာသူတို့ရဲ့စိုက်ပျိုးရေးထွက်ကုန်တွေကိုအိန္ဒိယနိုင်ငံကိုရောင်းချရင်းအသက်မွေးကြတာဖြစ်ပါတယ်။COVID-19 ကပ်ရောဂါကြောင့်အိန္ဒိယမြန်မာနယ်စပ်ဂိတ်တွေပိတ်လဲရတဲ့အတွက်သူတို့ရဲ့အဓိကဝင်ငွေလမ်းပျောက်ဆုံးသွားခဲ့ပါတယ်။နာဂဒေတာမှာ COVID ကူးစက်ရောဂါမရှိသေးပေမဲ့အိန္ဒိယချင်းအိန္ဒိယနိုင်ငံမှာ COVID ကူးစက်မှုတွေအစမတန်ပြင်းထန်နေပါတယ်။ American ပြီးရင် COVID ရောဂါကူးစက်မှုဒုတိယအများဆုံးရှိနေတဲ့အိန္ဒိယမှာရောဂါကြောင့်သေဆုံးသူဦးရေလဲတောင်းနဲ့ချီရှိနေပါတယ်။နာဂဒေတာမှာလဟဲလေရှိနဲ့နိုင်ရုံစတဲ့မြို့နယ်ကြီး၃ခုရှိနေပြီးအဓိကအားဖြင့်စိုက်ပျိုးရေးကိုပဲအားကိုးအားထားပြုနေရတာပါဒီအခြေအနေတွေကြောင့်နာဂဒေတာတိနံထွက်ကုန်တွေဟာဝယ်လက်ပြောက်သွားပြီးဒေတာကန်တောင်သူတွေအထိနာသွားတယ်လို့ဆိုပါတယ်ပန်ဆောင်မြို့နယ်ဝထန်းကျေးရွာဟာအရင်ကဘိန်းစိုက်ပျိုးမှုတွေအများအပြားရှိခဲ့ပေမဲ့လက်ရှိမှာတော့အာလာဂျီကိုဘိန်းအစာတိုးတစ်ပွဲစိုက်ပျိုးလာခဲ့ပါတယ်ကိုကန်းချန်းကအာလာဂျီ၃ဧကစိုက်ပျိုးထားတဲ့တောင်သူတူပါ
ဟာလာဒီကဘယ်မှဝယ်တာမဟုတ်ဘူးတမှုလိုတနိုင်တော့လည်းရောင်းလို့ရတာမဟုတ်ဘူးအိန္ဒိယတနိုင်မှန်ပဲဝယ်တာဗျအဓိကစားလို့အိမ်သုံးဖို့လိုအပ်တာတွေဘယ်လိုဝယ်ရမလဲတော့မသိတော့ဘူးဗျဟာလာဂျီတွေပေးပြီးစားဝယ်လို့ရတာမဟုတ်ဘူးလေ
နိုင်ယွန်းဘက်မှာလည်းအိန္ဒိယဘက်ကအဝယ်များတဲ့ချင်းမောင်ဖာလာနဲ့ဂျင်းလိုစိုက်ပျိုးရေးထွက်ကုန်တွေဟာလောလောဆယ်ဝယ်သူမရှိတော့ဘူးလို့နိုင်ယွန်းဒေတာကန်ဦးချေရောင်းကပြောပါတယ်
ကတိုင်ဟောဘရင်းနှစ်ဒီဆိုရင်တော့ဒီဖာလာကဒီချိန်တော့ဆိုရင်အဲတဲ့ဟောဘသူတို့အခေါ်ရကီလို1ကီလိုကိုမြန်မာငွေ6000နီးပါးလောက်ရတယ်ကျွန်တော်တို့ဒီဖက်မှာရောင်းရတာပေါ့မြန်မာနိုင်ငံထဲမှာရောင်းရတာအဲ့ဒီကသစင်သူတို့ဖောက်တဲ့တွေကတော့ဘယ်အိန္ဒိယထဲပြန်သွားရောင်းတာတော့ပါညာတော့တချို့လဲရူပီ500လောက်ရတယ်လို့ကြားတယ်ဒီချိန်ဆိုရင်ဟောဘကုန်တယ်တွေကလည်းဒီအလာဂျီစိတ်ဝင်စားတဲ့လူတွေကဒါတွေကိုရွာတွေလိုက်ဝယ်ကိုလည်းတချို့ကဒီအလာဂျီတော့အကုန်လုံးလမ်းလို့လည်းပြပြအကုန်လုံးတင်းစီပြီးတော့ဘယ်မှာရောင်းရမယ်ဆိုတာလည်းမပြောကြတယ်လို့ဘယ်မှာဝယ်တယ်ဆိုတဲ့အတန်ကိုမရှိတော့တာ
ပုံမှန်အားဖြင့်တော့နန်းယွန်းမြို့နယ်ကတောင်သူတွေအနေနဲ့ဒေသစိုက်ပျိုးရေးထွက်ကုန်တွေကိုပန်ဆောင်နေဆက်ကနေတမိုင်လောက်သာဝေးတဲ့အိန္ဒိယဘက်နန်ပေါင်မြို့ကိုသွားရောက်ရောင်းချနေကြတာပါဒေတာအကောအလာဂျီလို့ခေါ်တဲ့ဖာလာဈေးကွက်ဟာဒေတာကန်ရဲ့ဝင်ငွေကိုတိတိတသာတိုးမြင့်စေပေမဲ့ဒီညစ်တော့ဒီအခွင့်အရေးတွေဆုံရှုံသွားပြီဖြစ်တဲ့အကြောင်းဒေတာကန်တို့ဦးဖြစ်တဲ့ဦးကဲချင်းကသုံးသပ်ပြပါရစေ။အရင
်နှစ်တည်းတော့တော်တော်လေးရောင်းကောင်းတယ်ပြီးတော့တောင်တူတွေနဲ့ဒီရာဘဲအလာဂျီကိုဦးစားပေးပြီးတော့လုပ်ချတယ်ဟုတ်ကဲ့။ဒါပေမဲ့ဒီနေ့ကျတော့ဒီကိုဗစ်ကြောင့်မို့လမ်းကပိတ်လိုက်တယ်ဆိုတော့ဒီနုံကမပြီးဘူးလောလောဆယ်တယောက်နှစ်ယောက်ကတော့ဝေထားတာတော့ရှိတယ်တချို့တွေကျတော့အာလေငါ10ကီလိုလောက်ရရင်တော့အဲ့လိုမျိုးဈေးမရှိလည်းပဲရတော့ဆိုပြီးတော့ရောင်းလိုက်တာတော့ရှိတယ်တချို့တွေကျတော့ဒီတိုင်းတင်းထားတာရှိသေးတယ်ဆရာဟော
လောလောဆယ်တော့ဒါရီကိုဖြည့်ရှင်းမှုတိုင်းအစိုးရဘက်ကစီစဉ်ထားတာမရှိသေးကြောင်းလဟဲမြို့နယ်မဲဆန္ဒနယ်အမှတ်1တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးလောယုံကပြောပါတယ်မုံရမျိုးစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဦးကျော်မြင့်ကတော
့ကြီးတူကြီးပြောရမှာပေါ့ပြီးတော့ဒီဒေသအစိုးရရင်ပြောလို့ရရင်ရမရရင်လည်းဘိုးအစိုးရဘိုးအစိုးရပြောပြီးဆိုကြာပြီပေါ့နော်ဒါပေမဲ့ဘိုးအစိုးရအာရုံစိုက်ပြီးဖြည့်ရှင်းရမယ်ထင်ပါတယ်ကျွန်တော်တို့ဒီတိုင်းအစိုးရကသူလုံနိုင်တယ်လို့လို့ဘိုးလည်းပြောလူကယ်ပြန်ကိုသွားရမယ်ထင်ပါတယ်လူသွားတာမှလို့ဗျာပစ္စည်းပဲသွားတာပဲနော်တခုတော့ရှိတာပေါ့နေဆက်ကသူတို့တစ်ဖက်နဲ့တစ်ဖက်ဘလောက်ထိပြောနိုင်တယ်လဲပေါ့နော
်နာဂနဲ့အိန္ဒိယအကြားကုံသွယ်ရေးမှာတော့အဓိကအားဖြင့်နန်းယွန်းမြို့နယ်ပန်ဆောင်နဲ့လေးရှိမြို့နယ်ဆွန်မရာမြို့တွေကတဆင့်ဆက်သွယ်ကြတာများပါတယ်။ဒေသခံတွေအနေနဲ့အိန္ဒိယဘက်ကိုတီးနှံသွားရောင်းကြသလိုလိုအပ်တဲ့အခြေခံစားကုန်တွေလူသုံးကုန်ပစ္စည်းတွေနဲ့စောက်လုပ်ရေးပစ္စည်းစတာတွေကိုဝယ်ယူဖို့လဲအားကိုးနေရစေလို့ဦးချေရောင်းကဆက်ပြောပါတယ်။တကယ်တော့ဒေသခံတောင်သူတွေလက်လုံလက်စားတွေသာမကကုံတဲတွေအနေနဲ့အိန္ဒိယဘက်ခြမ်းကိုတပိုင်းတနိုင်ကုံတွယ်ရေးစနစ်နဲ့ကုတန်ရောင်းဝယ်ပြီးဘဝရက်တည်နေကြတဲ့မိသားစုတွေအများကြီးရှိနေတယ်လို့လည်းဒေတာကန်အမတ်တို့ကပြောပါဗျ
။ဒ
nampang song ne the white chi de ha ri a long ga ai di india phe ma chi de nampang hnu the ga pisi ya di sa tong kong di da go adika che khan na a mya chai nai ne di do pi ma phe ga chai nai ne pisi ro mou ro ba ro paung u ro sa de be a ra myo go le tchu si bwa ye tama ri ga twa we bi ro di nan yun ga ne ta sin shin myan ta nai no di lu phyan na di shi ke de da na ko ko bi phit twa ro ai di kaisa de kong long
ပြင်လိုက်တော့ဒီဖက်ကလည်းမလွတ်တလို့ဟိုဖက်ဆိုရလည်းလက်မခံဘူးတမှုဖက်လမ်းကြောင်းကနေပြီးတော့ချစ်ဆက်ဖို့အဲ့ဒါတခုတော့ရှိတယ်အဆင်ပြေမှာပြီးဦးဆိုတာတော့ကျွန်တော်လည်းအာမခံလို့မရဘူးဒါပေမဲ့လောက်ရမလမ်းကြောင်းရှာဖို့တော့ကျွန်တော်တို့လောက်ရမှာပေါ့ဒါကတော့ဒေတာကန်အမှတ်တအူးဖြစ်တဲ့ဦးလောယုံပြောကြားသွားတာဖြစ်ပါတယ်နာကနဲ့အိန္ဒိယဘက်ခြံကုလူဆက်ဆံရေးဟာပြည်မနဲ့ဆ င်ပြီးဆောင်ရွက်စီခြင်းတယ်လို့အကြံပြုသူကတော့ဆွန်မရာမြို့ခံဦးနော်ထမ်းပ
ါကျွန်တော်ဒီဆွန်မရာနေဆိုလို့ရှိရင်လီရှိဆိုလို့ရှိရင်မိုင်40ထမန်ဒီဆိုလို့ရှိရင်ကျွန်တော်မိုင်80 80လောက်သွားရတယ်လန်ကီဟိုဘက်ကျွန်တော်အိန္ဒိယနေဆက်နေကြတော့ကျွန်တော်တို့ကကို10မိုင်လောက်10မိုင်လောက်သွားပြီဆိုလို့ရှိရင်ကျွန်တော်တို့ပစ္စည်းတွေလွယ်လင့်တကူဝယ်လို့ရတဲ့အခါကျတော့ကျွန်တော်တို့ကုန်စည်စစ်စစ်မှုမှာလည်းဒီတဲ့ဘက်ချမ်းကိုအတိတ်ကကျွန်တော်တို့အားပြုရတာတော့ရှိပါတယ်ဗျ။အ
ိန္ဒိယအနေနဲ့လဲနာဂဒေတာကထွက်ကုန်တွေကိုအားကိုးနေရဆဲဖြစ်တယ်လို့ချင်းမောင်ဘာလာကိုလည်းအလုံးအရင်းနဲ့ဝယ်ယူဖို့အထိအစီအစဉ်ရှိဘူးပါတယ်။လွန်ခဲ့တဲ့3နှစ်လောက်ကဆိုရင်နာဂကောင်စစ်ဝင်ကိုယ်တိုင်နာဂဒေတာအထိလာပြီးညီနေရာတွေကြည့်နှစ်ဖက်အကျိုးတူချင်းမောင်ဖာလာဆိုင်ပြူကြီးညှိနှိုင်းခဲ့ဘူးတယ်လို့လက်ရှိနာဂဒေတာဦးစီးဥက္ကဋ္ဌဦးကြီးဆိုင်ကမုံရွာကြီးဆက်နေအင်တာဗျူးတစ်ခုမှာပြောပြဘူးပါတယ်။ဒါပေမဲ့အဲ့ဒီအစီအစဉ်လဲမအောင်မြင်ခဲ့ပြန်ပါဘူး။ဆမရာဒေတာကန်တိုင်းဒေတာကြီးအမတ်ဖြစ်သူဦးကြီးထင်ကတော့နာဂဒေတာဖွံ့ဖြိုးရေးမှာစိုက်ပျိုးရေးကိုခြံလက်ခဲ့လို့မရဘူးလို့ဆိုပါတယ်။သူကတော့လက်ရှိဒေတာမှာစိုက်ပျိုးနေတဲ့တီးနှံတွေအရှိအသွေးမြင့်မှုဈေးကွက်ရှာဖို့လိုအပ်မယ်လို့ထောက်ပြပါတယ်
။တကယ်လို့ပြည်တော်စုကနေသားဒီဈေးကွက်တွေကိုတကယ်တမ်းဒီဒေတာချင်းချင်းပေါ့နော်တခုခုလမ်းမဖောက်ပြီးမယ်ဟိုလုတ်ပြီးမယ်ဆိုရင်တော့နေဆဈေးတွေဖွင့်ပြီးမယ်ဆိုရင်တော့ပို့ပြီးတော့အဆင်ပြေနိုင်တယ်။ဒီပြည်တော်စုအပြည့်ပြည့်တန်းအပြည့်ပြည့်ကျွန်တော်တို့ဒီနေပညာတွေပေါ့နော်ပြန်ဆင့်မြင့်ပေါ့ဒီအသီးနှံတွေကိုပြန်ပြီးတော့အဆင့်မြင့်ပြီးတော့ပြန်လုတ်နိုင်မယ်ဆိုရင်အကောင့်ထဲပေါ်နိုင်မယ်ဆိုရင်တော့ပို့ပြီးတော့ကောင်းမယ်ကျွန်တော်လည်းအဲ့လိုကြိုးစားနေတာဟုတ်ကဲ့ဒီစီးပွားရေးလှုပ်ချင်တော်ညာလဲဒီအတိကဒီလမ်းပိုင်းဒီလမ်းပန်းဆက်တွေရေးအခက်ခဲတွေရှိတယ်နောက်ပြီးတော့မီးပေါ့နော်ဒီဆက်ယုံလှုပ်ယုံတွေလှုပ်ရမယ်ဆိုရင်တော့မီးအခက်ခဲရှိတယ်အခုမီးတွေကောင်းမွန်ရမယ်ဆိုရင်ဒီကဒေသထွက်ဒီတီးနာတွေနဲ့ဒီကအလုတ်အားတွေအများရှိတယ်မီးတွေအများရှိတယ်ဆိုတော့အဲ့ဒီဟာတွေကျွန်တော်လှုပ်ဖို့တော့စီမံထားတာရှိပါဟုတ
်လက်ရှိမှာတော့ဖွံ့ဖြိုးမှုနှိမ့်ချနေဆဲဖြစ်ပြီးနာဂဒေတာကန်တောင်သူတွေအနေနဲ့ကိုဗစ်ကာလမှာပိုပြီးစီးပွားရေးကျက်တဲလာသလိုရေရှည်အတွက်ဆိုလဲတောင်သူတွေအထောက်ပံ့အစီအစဉ်တွေလိုအပ်နေဆဲဖြစ်တယ်လို့လေရှိဒေတာကန်တောင်သူဦးစော်အေးကဆိုပါတယ်
။တောင်ရလဲဆက်ကျအခက်ခဲမှာတော်တော်လေးကိုဂျုံရတယ်ပိုးကျတယ်နေလဲပြောမယ်ဆိုရင်တက်တာနှုတ်လို့ပြောရမှာမသိဘူး။အားကြောင့်မလို့ဤပညာနဲ့နောက်ပြီးတော့မှကျွန်တော်နိုင်ငံတော်နဲ့ဒီဆက်ကျရေးထောက်ပံ့ငွေပညာချပေးမယ်နောက်ပြီးတော့မှထောက်ပံ့ပစ္စည်းချပေးမယ်ဆိုပိုပြီးကောင်းနေမလို့ကျွန်တော်ယူဆရတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာခေဆက်ကအေရီယာအဖွဲ့ကိုကျော်ဝေဖြိုးဒိုးတန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းတို့ဖြစ်ပါတယ်။ဒိုးတန်တန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio Season မှာလည်းစနေနေ့ည9:00 နာရီကနေ 10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နံနက် 6:00 နာရီကနေ 9:00 နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ Season ကိုမြန်မာနိုင်ငံဆိုင်ရာ Netherlands တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်ကနေဆက်လက်တင်ပြနေပါတယ်။အခုတစ်ပတ်ယူကောက်ပွဲအထူးအစီအစဉ်မှာတော့ယူကောက်ပွဲအလွန်ပြည်တော်စုအရေးမြန်မာချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါတယ်။ Channel FFE Media ရဲ့ Editor ကုမှုတက်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ Question တင်ဆက်ပေးနေကြဖြစ်တဲ့ Skyway ဆွေးနွေးပွဲအစီအစဉ်ကနေပြန်လိုက်ပါတယ်။ဒီဘက်မှာတော့ယူကောက်ပွဲအလွန်ပြည်တော်စုအရေးမြန်မာချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။ပြပောင်းဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့တကောင်းနိုင်ငံရေးလေးလာမှုဖွဲ့ရဲ့ဥဆောင်ဒါရိုက်တာကိုရဲမျိုးကိန်းဖြစ်ပါတယ်နောက်တစ်ခါချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်တဲ့ဗဟိုလုံမှုဆောင်ဖွဲ့ဝင်ဒေါ်ချယ်ရီစာအောင်ဖြစ်ပါတယ်နောက်တစ်ခါဒီပက်ထရီနိုင်ငံရေးနဲ့ပတ်သက်ပြီးတော့လေးလာဆုံးသက်သူဖြစ်တဲ့ကိုထမ်းမင်းကိုဖြစ်ပါတယ်အဲ့တော့ပြပောင်းဆွေးနွေးဖို့တက်ရောက်လာပေးကြတဲ့သူတွေအားလုံးမင်္ဂလာပါခင်ဗျာအဲ့တော့ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရွေးကောက်ပွဲအလွန်ပြည်အောင်စုအရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါတယ်အဲ့တော့ဒီပြည်တော်စုအရေးလို့ပြောတဲ့အခါမှာတိုင်းရင်းသားတွေရဲ့ဒီပြည်တော်စုပေါ်မှာရှုမြင်တဲ့ရှုမြင်ပုံနဲ့နောက်တော့တိုင်းရင်းသားတွေရဲ့လူသားချက်တွေနောက်တိုင်းရင်းသားတွေရဲ့စံဒါတွေကလည်းကျွန်တော်အရေးကြီးတယ်ကျွန်တော်ယူဆပါဒါတွေကကျွန်တော်ထည့်သွင်းဟိုဆွေးနွေးပေးနေချင်ပါတယ်အရင်ဆုံးတော့ကျွန်တော်စပြီးတော့မှဒီပြည်ထက်တဲ့ဒီနိုဝင်ဘာ7ရက်မှာ NLD ပါနိုင်ရသွားတယ်လောလောလတ်နိုင်ရထားတဲ့ NLD ပါတီကလည်းပြင်ညာချက်တစ်ဆောင်ထုတ်ပြီးတော့မှတိုင်းရင်းသားပါတီကိုဒီကမ်းလှမ်းတာမျိုးရှိတယ်ဆိုတော့ပြည်တော်စုအရေးနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ကြဖို့ဆိုတဲ့အားမျိုးပေါ့ဆိုတော့ဒီမတိုင်ခင်မှာတော့ကျွန်တော်ဒီတိုင်းရင်းသားတွေနဲ့ဒီ NLD ပါတီကြားရဲ့ဆက်ဆံရေးကနည်းနည်းလေးအေးဆက်တယ်ဆိုတဲ့ပုံစံကိုကျွန်တော်မြင်ရတယ်ပေါ့နော်ဆိုတော့ဒီကြီးခဲ့တဲ့ဒီလွတ်တော်ကဖွဲ့စည်းပုံခြေခံမှုတွေပြင်ဆင်ရေးမှာလည်းဒီပုံမှန်နှစ်ချောက်တည်းပြင်ဆင်ရေးလိုကိစ္စမျိုးတွေမှာလည်းနည်းနည်းမကြည့်ရတာမျိုးတွေရှိရဆိုတဲ့အားလုံးမြင်ခဲ့ရတယ်ပေါ့ဆိုတော့ဒီကြေညာချက်ကိုတည်ခြင်းအားဖြင့်ကျွန်တော်တို့ဒီအနာဂတ်ပေါ့ဒီရွေးကောက်ပွဲလုံနောက်ပေါ်လာမယ့်အစိုးရရောဒီနောက်ငြိမ်းချမ်းရေးပြင်ဆင်နေမှာရောဘလို့လားလာတယ်ရှိလာနိုင်ခြင်းရှိရဲ့ယူဆလို့ရတယ်ပေါ့ဒီပုံမှန်စပြီးသုံးသက်ပေးစေခြင်းမှာအရင်ဆုံးတော့ကျွန်တော်ဆရာမချေရီသာအောင်စပြီးတော့ဟိုသုံးသက်ပြည့်စုံပါတယ
်ဟုတ်ကဲ့ပါရှင်ဒီကျမတို့ဟို NLD ကပါတီကနေဖွဲ့ချုပ်ကနေဒီလိုမျိုးတိုင်းသားပါတီဒီကိုဟိုတင်ပေါ်ဖိတ်စာမရောက်ခင်မှာ Facebook မှာအစဆုံးကြုံရတာတွေ့တယ်ပေါ့နော်အဲ့တော့တကယ်ချင်းနေရာနှားမီးဟိုဖိတ်စာရောက်ပြီလားဗာရင်းညာလေပေါ့ဆိုတော့ကိုရီလည်းသူတို့ Facebook page တွေကိုဝင်ကြည့်ရတာပေါ့အဲ့တော့အဲ့မတိုင်ခင်အဖြစ်ပြက်ကဒီ AA ကနေရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာမှာကျင်းပဖို့ရန်အတွက်ထုတ်ပြန်ခြင်းရဲ့တောင်းဆိုတဲ့ထုတ်ပြန်ခြင်းရဲ့ချက်ကိုဟိုအထုတ်လိုက်ပါတယ်အဲ့ဒီမှာလည်းပဲကာချုပ်ကနေဒါဖြစ်တင်ပါတယ်ဆိုပြီးတော့ထုတ်ခံချက်တွေဟိုပေါ့ statement တွေထုတ်တာကိုတွေ့ရတာပေါ့နော်ဆိုတော့ဟိုဒီလိုမျိုးဖြစ်တဲ့ချိန်မှာတပြိုင်တည်းဟိုတရက်နှစ်ရက်အတွင်းမှာပဲ NLD ကလည်းဒီတိုင်းသားပါတီတွေနဲ့အနာဂတ်ဟိုပြည်ထောင်စုအတွက်ကိုရှိစုပြီးတော့မှပူးပေါင်းဆောင်ရွက်မှုအတွက်ကိုတွေ့ချင်တယ်ဖိတ်ချင်တယ်ဆိုပြီးတော့စာရီထွက်လာတယ်ပေါ့ဆိုတော့ဒီနှစ်ခုကဘာသက်ဆိုင်မှုရှိတယ်လဲဆိုတဲ့ဟာတော့စဉ်းစားချက်တစ်ခုရှိတာပေါ့နော်တပ်ပစ်ကနေဒီလိုမျိုးဟိုလှုပ်ဆောင်တဲ့ချိန်မှာ NLD နေနဲ့ကဒါတိုင်းသားပါတီတွေနဲ့ဟိုအပူပေါင်းဖို့လိုအပ်တယ်ဆိုပြီးတော့သူကဟိုလှုပ်တဲ့သဘောမျိုးတော့တက်ရောက်တာပေါ့နောက်တစ်ခုကကြတော့ကျမတို့ဒီ2020ယူကော့ပွဲက2020 2025ယူကော့ပွဲ2020ယူကော့ပွဲနဲ့မတူဘူးတိုင်းသားပါတီတွေချင်းပင်နဲ့ကချင်ပင်နဲ့မွန်ပင်နဲ့ဟိုတရားပင်နယ်တို့တွေမှာတိုင်းသားပါတီတွေရဲ့ဟိုမဲမနိုင်တာကဒါကတပိုင်းပေါ့ဒါပေမဲ့ဒုတိယ popular အဖြစ်ဆုံးလူအချိန်အများဆုံးပါတီတွေဖြစ်လာကြတယ်ခါတိုင်းက policy ပိုင်းဆိုင်ရာဆွေးနွေးလို့မရပြီမဲ့ဒီတစ်ခေါက်မှာ policy ပိုင်းဆိုင်ရာတော်တော်များများကျမတို့ဟိုအောက်ခြေမှာဆွေးနွေးနိုင်ခဲ့တယ်ပေါ့နော်ဆိုတော့နိုင်ငံရေးနှိုးချမှုတွေ federal ရေးနဲ့ပတ်သက်ပြီးနှိုးချမှုတွေလူငယ်လို့ပြောတဲ့ချိန်မှာအသက်50အောက်တည်းရဲ့နိုင်ငံရေးစိတ်ဝင်စားမှုတွေကတော်တော်လေးကိုအနုထလာတယ်တွေ့ရတယ်ဆိုတော့ဒီရွေးကောက်ပွဲမတိုင်ခင်လေး campaign တော်တော်မှာစီဝေးတော်တော်မှာဖြစ်ပြနေတဲ့အရာတွေကို NLD ကလည်းအတိအမှတ်ပြုပုံရတယ်ဆိုတော့ဒီအချက်တကြောင်လည်းဖိတ်တာလည်းဖြစ်နိုင်တယ်ဒါပေမဲ့တကယ်စစ်နာရှိလို့တကယ်ပူပေါင်းဆောင်ရွက်ခြင်းနဲ့ဖက်ရှိတယ်ဆိုလို့ရှိရင်တိုင်းသားပါတီတွေဘက်ကတော့ပူပေါင်းဖို့အဆင်တင်ပါပဲဒါပေမဲ့ခုနခိုင်းစားတဲ့သဘောမျိုးမဟုတ်ပဲနဲ့တကယ်ကိုကျမတို့တိုင်းပြည်နှစ်ပေါင်း80လုံးဟိုဒီပြင်းစစ်အောက်မှာစီရင်မွေးတင်မှုအောက်မှာနှစ်နေတယ်ဒီဟာအတွက်ကိုပူပေါင်းဆောင်ရွက်ကြမယ်အားနဲ့တူတူထုတ်ကြမယ်ဆိုတော့ အတူတကွပူပေါင်းဆောင်ရွက်မှုကိုအခြေခံပြီးတော့သွားမယ်ဆိုရင်တော့တိုင်းသားပါတီတွေဘက်ကတော့အဆင်သင့်ပါပဲဆိုတာတော့တချို့ statement တွေလည်းထွက်လာပြီးကချင်ဘက်ကလည်း statement တွေထွက်လာပြီးကျမတို့ပါတီအနေနဲ့လည်းပဲမကြခင်အစည်းအဝေးလုပ်ပြီးတော့ထုတ်မှာဖြစ်ပါတယ်ဆိုတော့ဒီဘက်ကနေတော့အဆင်သင့်ပါပဲဒါပေမဲ့တကယ်ပဲစေတနာရှိတဲ့တကယ်ပဲယူတာမှုနဲ့ပူပေါင်းဆောင်ရွက်ခြင်းနဲ့ကံနာမှုတော့ဖြစ်ဖို့လိုအပ်တာပေါ့နော်
โอเคโอเคสรุปဒီပုံမှာကိုရဲ
လုံးရေးတစ်ချက်တော့သုံးသက်ပြီးပါအောင်ဟုတ်ကဲ့ခင်ဗျကျွန်တော်တို့အမြင်ကတော့အဓိကအချက်သုံးချက်ရှိမယ်ထင်ပါတယ်ပထမတစ်ချက်ကတော့ကျွန်တော်တို့နိုင်ငံမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအာဏာရလာ2015မှာအာဏာရလာပြီးနောက်ပိုင်းမှာငြိမ်းချမ်းရေးဖြစ်စဉ်ကိုဖော်ဆောင်တယ်ဒါပေမဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုဖော်ဆောင်တဲ့နေရာမှာငြိမ်းချမ်းရေးဖြစ်စဉ်နဲ့တစ်ဖက်မှာရှိတဲ့တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေကိုချိတ်ဆက်ထားတာမျိုးမရှိကျွန်တော်မြန်ငင်းရင်ဆိုတာသပွဲဝိုင်းနေမှာဒီဆွေးနွေးပြီးတော့အပြစ်ခံရစေးဆိုတဲ့စဉ်းစားပုံကပိုအားတန်တယ်လို့ထင်အဲ့လိုနဲ့ငင်းရင်ကဟိုလမ်းခုလက်မှာလည်းတော်တော်လေးအနှောင့်အယှက်တွေဖြစ်ခဲ့တယ်ပေါ့ဆိုတော့အဲ့လိုအနှောင့်အယှက်တွေဖြစ်ခဲ့ပြီးတော့ပြီးခဲ့တဲ့2020ခုနှစ်မှာလုပ်တဲ့21ကြိမ်မြောက်ဒီဟို sorry 21ရာစုစတုဒ္ဒအကြိမ်ပင်လုံအစည်းအဝေးမှာတောင်ဆန်းစုကြည်မိကွန်းပြောတဲ့အခါမှာကျွန်တော်တခုတတိထားမိတယ်အဲ့ဒါမှလည်းဆိုတော့ငင်းရင်ကိုဆက်သွားဖို့ဆိုရင်အဓိကဒီဆွေးနွေးမှုတွေလုပ်နေရင်လည်းမတဆင့်တိုင်းရင်းသားလူနည်းစုတွေနဲ့ပတ်သက်ပြီးတော့အချက်သုံးချက်လုပ်ရမယ်လို့သူပြောတာတွေ့တယ်။ပထမတစ်ချက်ကတော့ဘာလဲဆိုတော့တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးရမယ်လို့ပြောတယ်။ဒုတိယတစ်ချက်ကကြတော့ဥပဒေပြုရေးမန်နိုင်ကနေပြီးတော့တိုင်းရင်းသားလူနည်းစုတွေနဲ့ပတ်သက်တဲ့ဥပဒေတွေပြဋ္ဌာန်းပေးရမယ်လို့ပြောတယ်။တတိယတစ်ချက်ကတော့အုပ်ချုပ်ရေးဆိုင်ရာတရားမျှတမှုတွေဆောင်ရွက်ပေးရမယ်လို့ပြောတယ်။အဲဒီသုံးချက်ကိုပြောလာတာတွေ့ရတယ်ပေါ့။ဆိုတဲ့အခါကျတော့ငင်းငယ်ရေးဖြစ်စဉ်နဲ့ဒီဘက်ကလူနည်းစုတိုင်းရင်းသားတွေရဲ့အခွင့်အရေးနိုင်ငံရေးကိုစားပြုမှုတွေကိုချိတ်ဆက်စဉ်းစားလာတဲ့ပုံစံမျိုးဖြစ်လာတာကိုကျွန်တော်တို့တွေ့ရတယ်ဒါတစ်ချက်ပေါ့ဒုတိယတစ်ချက်ကတော့ဘာလဲဆိုတော့ခုနကလည်းဆရာမပြောခဲ့တာကျွန်တော်တွေ့တယ်ဒီ2020မှာတိုင်းရင်းသားနိုင်ငံရေးအင်အားစုတွေရဲ့အင်အားကနိုင်ငံရေးအချိန်ကတော်တော်လေးအားကောင်းလာတာတွေ့ရတယ်ဒါသိမကြသေးခင်ဒေါက်တာဇော်မြင့်မောင်အင်တာဗျူးမှာလည်းသူထည့်ပြောတာတွေ့တယ်အာတိုင်းရင်းသားနိုင်ငံရေးအင်အားစုတွေကအရေးကြီးလာတယ်ဆိုတော့သူတို့လက်ခံလို့လေဒီတိုင်းရင်းသားရေးကော်မတီတို့ကတော့သူတို့ဖွဲ့တယ်ဆိုတဲ့အကြောင်းကိုသူထည့်ပြောတာကျွန်တော်တို့ကြားရတယ်အဲ့တော့တိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့နိုင်ငံအင်အားစုတွေရဲ့အင်အားကကျွန်တော်အရင်လိုမျိုးဖယ်ထားလို့မရတဲ့ဒီ game နဲ့မှာအရေးကြီးတဲ့အင်အားစုဖြစ်လာတဲ့ဆိုတဲ့အချက်ကိုတော့ဒီမြို့သားမျိုးစီအဖွဲ့ချုပ်ခေါင်းဆောင်တွေကိုယ်တိုင်လည်းတွက်ဆမိတယ်အဲ့ဒါကိုအဲ့ဒီအချိန်ကိုကျွန်တော်တို့စဟိုနားလည်မိတယ်လို့ကျွန်တော်တို့မြင်တယ်ပေါ့တတိယတစ်ချက်ကတော့မာလဲဆိုတော့ဒေါက်တာဆုကြည်ကိုယ်တိုင်လည်းဒါကုဆိုရင်အသက်85နှစ်ကျော်လာပြီပေါ့ဆိုတော့သူ့အနေနဲ့ကဒီနာခက်နိုင်ငံရေးကိုရှောက်တဲ့အခါမှာအများကြီးလည်းသိအချိန်နဲ့တိတ်မရှိတော့ဘူးလို့ကျွန်တော်ကမြင်တာပုံဝင်နေနေဟိုအခြေခံကိုတုံးတယ်အဲ့တော့သူကသူ့ရဲ့နိုင်ငံရေး legacy ပေါ့နိုင်ငံရေးကောင်းမွေတစ်ခုကိုခြံထားမယ်ဆိုရင်ကျွန်တော်ထင်တယ်အမျိုးသားပြန်လည်တင်းမြတ်ရေးသူ့ရဲ့နိုင်ငံရေးကောင်းမွေလို့ကျွန်တော်ကမြင်တယ်အဲ့တော့အဲ့အမျိုးသားပြန်လည်တင်းမြတ်ရေးကိုသူအနေနဲ့ဦးစားပေးပြီးလှုပ်ချင်တယ်လို့ဒါမဲ့ဒီ၅နှစ်မှာဦးစားပေးပြီးလှုပ်ချင်တယ်ဆိုတဲ့သဘောမျိုးကျွန်တော်တို့ကကြောက်ယူမိတယ်အဲ့တော့ခုလိုမျိုးကြင်ညာချက်ထုတ်တဲ့ကိစ္စမှာတော့ကျွန်တော်တို့အဲ့အချက်၃ချက်ကိုထည့်ပြီးစဉ်းစားကြည့်တယ်တခုကတော့ငင်းငယ်ရေးဖြစ်စဉ်နဲ့အာကျွန်တော်တိုင်းရင်းသားတွေရဲ့အခွင့်အရေးကိုချိတ်ဆက်ပြီးစဉ်းစားလာတာကိုတွေ့ရတယ်။ဒုတိယချက်ကတော့တိုင်းရင်းသားနိုင်ငံရဲ့အင်အားစုတွေရဲ့အချိန်အဟုန်ကိုသူတို့တေးသေးချာချာပို့ပြီးတော့စဉ်းစားမိလာတယ်လို့ကျွန်တော်တို့မြင်တယ်။ဒါသူတို့အင်တာဗျူးတွေမှာလည်းတွေ့ရတယ်။တတိယတစ်ခုကတော့ဒေါက်တာဆန်စုရဲ့ political legacy ပေါ့။ဒေါက်တာဆန်စုရဲ့ political legacy ကိုအမျိုးသားပြန်လည်တင့်မြတ်ရေးနဲ့အခြေခံပြီးတော့ဒီနိုင်ငံရေးကောင်းမွန်ခြံထားဖို့လိုတယ်လို့စဉ်းစားမိတယ်လို့ကျွန်တော်တို့မြင်တယ်ပေါ့။အဲ့တော့အဲ့တုံးချက်ပေါ်မှာအခြေခံပြီးတော့ဒီဟာထွက်လာတယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်။
โอเคคุณทําเนี่ยဒီပုံမှာတစ်ချက်တော့ဆင်းနေပြီပေါ့
ပထမဆုံးတစ်ခုကျွန်တော်ပြောချင်တာကတော့ဗောလေ2015ရွေးကောက်ပွဲမှာ NLD ကဒါ last light နိုင်တယ်80ရာခိုင်နှုန်းကျော်နိုင်တယ်အဲ့တော့2020ကျတော့နိုင်မမလားလို့ကျွန်တော်တို့ကစဉ်းစားတာတွေးတာရှိတယ်ဗောနော်အဲ့တော့ပြည်နယ်မဲဆန္ဒနယ်တွေမှာတော့အရင်လောက်ထင်သလောက်တော့မဖြစ်တော့ဘူးလို့စဉ်းစားချက်တွေရှိတယ်ဗောဒါပေမဲ့အဲ့ဒီစဉ်းစားချက်တွေကိုကြော်ပြီးတဲ့အခါကျတော့အခုရွေးကောက်ပွဲမှာNLD က80ရာခိုင်နှုန်းကျော်နိုင်တယ်ဗောနော်အဲ့တော့အမျိုးဒီပြည်တော်စုလွတ်တော်အဆင့်မှာဆိုလို့ရှိရင်80ရာခိုင်နှုန်းညီပါ80ရာခိုင်နှုန်းကျော်ဒါကပြီးတော့ဒီပြည်내တိုင်းဒေသကြီးအဆင့်မှာဆိုလို့ရှိရင်81ရာခိုင်နှုန်းလောက်ကျွန်တော်နိုင်တယ်ဆိုတဲ့အခါကျတော့အဲဒီဒီမိုကရေစီနီးအရာ NLD ကိုပေးလိုက်တဲ့မဲပေါ့အဲ့တော့ကျွန်တော်တို့အင်္ဂလိပ်လိုပြောရင်တော့ Democratic Legitimacy ပေါ့ဒါကြီးကအကြီးခင်ဗျအဲ့တော့လူလူကဘာကြောင့်မို့လို့ဒီလိုမျိုးကြီးကြီးမားမားထွက်ပြီးတော့မဲပေးရတယ်လဲဆိုတဲ့အကြောင်းတွေဒါကွန်မူတစ်တို့လည်းသိပါတယ်ပြောဆိုဆွေးနွေးကြကြလည်းရှိပါတယ်အဲ့တော့ဒီဟာကိုကျွန်တော်ကြည့်တာကတော့ဒီလောက်ရတဲ့မဲဆန္ဒက ဘယ်ဖက်ဒရယ်နိုင်ငံမှာပဲကြည့်ကြည့်သူကဖွဲ့စည်းပုံပြင်ရင်ပြင်လို့ရတဲ့အနေအထားပေါ့နော်အဲ့တော့ဘ ਹੁ အဆင့်မှာလည်းပဲဒီလောက်မဲနေနိုင်တယ်ပြည်နယ်အဆင့်မှာလည်းပြည်နယ်တွေရဲ့အများဆုံးအခက်ခဲဆုံးလုပ်ထားတဲ့ဖွဲ့စည်းပုံတွေမှာတောင်မှသုံးပုံပုံနှစ်ပုံကမဲပေးရင်ပြောင်းနိုင်တယ်ဆိုတဲ့ဟာမျိုးဖြစ်တော့အဲ့တော့ဒီလိုအခြေအနေမျိုးမှာတော့ဒေါ်အောင်ဆန်းစုကြည်ရဲ့ဒီအနာဂတ်ကိုမျှော်မှန်းတဲ့အနာဂတ်ကိုမျှော်ရည်တဲ့ခေါင်းဆောင်မှုကအလွန်အရေးကြီးတယ်လို့ယူဆပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီမဲပေးတဲ့မဲဆန္ဒရှင်ပြည်သူတွေကိုတွေ့ပြီးတော့မေးတဲ့အခါမှာပြောကြည့်တဲ့အခါမှာကျွန်တော်တို့ကဒီဟာကတော့ quantitative တကယ့်ကိုစာပေအကြီးကြီးနေနဲ့တော့မဟုတ်ဘောလေ။ဒါပေမဲ့ကျွန်တော်တို့မေးလောက်မေးရလောက်မေးလို့ရသလောက်ကြားသလောက်ကသူကဒေါန်းဆန်းသူကြီးကိုမဲပေးတာ။အမေစုကိုမဲပေးတာပေါ့။အဲ့တော့အမေစုကိုမဲပေးတာဆိုတဲ့အခါကျတော့ဒီဟာကကျွန်တော်တို့နိုင်ငံရေးလေ့လာသုံးသပ်သူတွေအားလုံးကပြည်내ဒီမှာတောင်မှပဲဘယ်လိုနေမလဲမသိဘူးနော်လို့ကြည့်ရအောင်မယ်လို့ကျွန်တော်ထင်နေရတယ်ဒီလောက်တန်းလှုပ်လာပြီးတော့ဒီလောက်လူတွေထွက်လာပြီးတော့မဲပေးတာကခုနကကျွန်တော်ပြောသလိုပေါ့နော်ဒီ democratic legitimacy ကဖွဲ့စည်းပုံကိုအသိရေးရှင်ရေးလို့ရတဲ့ legitimacy အဲ့တော့ဒီလောက် legitimacy ရှိနေတဲ့နိုင်ငံခေါင်းဆောင်တယောက်ဖြစ်သွားတဲ့အခါမှာဒေါ်အောင်ဆန်းစုကြည်စီကနေကျွန်တော်တို့ကပို့ပြီးတော့အနာဂတ်ကိုရှုမျှော်တဲ့ခေါင်းဆောင်မှုကိုကျွန်တော်တို့ကတောင်းဆိုဖို့လိုလာတာပေါ့နော်ဒီလိုမျိုးအနာဂတ်ကိုမျှော်မှန်းတဲ့အနာဂတ်ကိုထည့်ထွက်တဲ့ခုနကကိုရဲပြောသလိုမျိုးပေါ့ဒီနိုင်ငံရေးအရာဒါကောင်းမွေကိုခြံထားရမယ့်အခြေအနေမျိုးစဉ်းစားတဲ့ဟာစဉ်းစားဖို့လည်းလိုတယ်အဲ့လိုမျိုးစဉ်းစားတဲ့အနေနဲ့ဒီချိန်ညာချက်ကထွက်လာတယ်လို့ကျွန်တော်တို့ယူဆပါတယ်အဲ့တော့ဆရာမအမချယ်ရီစာဟောင်းပြောသလိုပဲဒါအားလုံးကလည်းကြိုးစုံနေကြတယ်အားလုံးတော်တော်များကြိုးစုံနေကြတာပေါ့နော်ကျွန်တော်ဆိုလိုတဲ့ဟာပြန်ကောက်ရရင်ဒီလောက်2020ရွေးကောက်ပွဲရလတ်နဲ့ထွက်လာတဲ့နိုင်ငံရေးအရာဒီမိုကရေစီနီးကြတရားဝင်ဖြစ်မှုဟာအလွန်ကိုမြင့်မားတဲ့အတွက်ကြောင့်မို့လို့အဲ့ဒီလောက်မြင့်မားတဲ့ဒီမိုကရက်တစ်လီဂျီတမစီရထားတဲ့ဒေါ်ဆန်းစုကြည်အနေနဲ့ကပူပြီးတော့အနာဂတ်ကိုမျှော်ယီတဲ့လီဒါရှစ်ကိုပြဖို့လိုတယ်အဲ့ဒီဟာအနေနဲ့ကျွန်တော်လုပ်တယ်လို့ကျွန်တော်ယူဆပါတယ်ဟုတ်ကဲ့ဟုတ
်ကဲ့ဆိုတော့ကျွန်တော်ဒုတိယပိုင်းလေးမြေကွန်းလေးသွားတင်ပါတယ်ဆိုတော့ဒုတိယပိုင်းမြေကွန်းကတော့တိုင်းရင်းသားတွေရဲ့ဒီဆန္ဒနဲ့တိုင်းရင်းသားတွေရဲ့ဒီပြည်အောင်စုပေါ်မှာညော်မှန်းချက်ပေါ့ဆိုတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဒီ9နှစ်တန်းအတွင်းမှာကတော့ဒီတိုင်းရင်းသားအနေနဲ့ဒီလက်ရှိနိုင်ငံရေးပြစ်စင်ပေါ်မှာအားမရမှုတွေရှိတယ်ဆိုတော့ဒီပို့ပြီးတော့မှကိုယ့်ကိုယ်ကိုအားကိုးရမယ်ဆိုတော့ဒီယူဆချက်တွေတိုင်းရင်းသားတွေဂျာထဲမှာပြောဆိုဆွေးနွေးကြတာတွေမြင်ရပါတယ်ဆိုတော့တစ်ခါမှလည်းဒီ NRA အနေနဲ့ကဒီမြို့သားတွေဒီဖွဲ့ချုပ်အနေနဲ့ကပြီးခဲ့တဲ့9နှစ်အတွင်းမှာတော့တိုင်းရင်းသားတွေနဲ့ဒီဆက်ဆံရေးဂျာထဲမှာတော့ဒီရန်ပို့ပြီးတော့မှကောင်းမွန်တဲ့အခြေအနေတစ်ခုကိုမရောက်ခဲ့ဘူးဒါပေမဲ့ဒီနောက်တဲ့9နှစ်ကိုသူတို့ဒီရွေးကောက်ပွဲလုံးထိုင်သွားပြီဆိုတော့နောက်တဲ့9နှစ်ကိုဒီ9နှစ်ကိုထပ်ဥဆောင်ဝင်ရတယ်ဆိုတဲ့အခြေအနေမျိုးမှာတိုင်းသားတွေနဲ့ဒီအနိုင်ရဒီမျိုးသားတွေကိုဒီဖွဲ့ချုပ်တဲ့ဒီပါတီရဲ့ဒီဆက်ဆံရေးကိုဘယ်လိုတိစောက်သွားတဲ့လဲလို့ယူဆတယ်ဗျဒီပြည်တော်စုအနာလက်ပြည်တော်စုကိုပျော်မှန်းမယ်ဆိုလို့ချင်းဘယ်လိုသဘောထားတူညီမှုတွေယူသိနေဆိုတာမျိုးရှိသိနေလို့ယူဆတယ်ဗျဒါကိုလည်းအကြံပြုဆွေးနွေးပေးနေကြပါအရင်ဆုံးတော့ကျွန်တော်ဒါကိုကိုရဲမျိုးဟင်းကိုစပြီးဆွေးနွေးပေးနေကြပါတယ်ခင
်ဗျ Okay.ကျွန်တော်တို့ရွေးကောက်ပွဲမတိုင်ခင်မှာရွေးကောက်ပွဲအပြီးမှာဘာတွေကြားရလဲဆိုတော့ National Unity Government ပေါ့မြို့သားညီညွတ်ရေးအစိုးရဆိုတဲ့ဟာမျိုးတွေကျွန်တော်တို့ကြားရတယ်။ဒါအစိုးရကိုယ်တိုင်ကလည်း National Unity Government ဆိုတဲ့ဟာကိုကျွန်တော်တို့ထုတ်ပြောလာတာတွေ့ရတယ်။ဥစ္စာတွေထုတ်ပြောလာတယ်။နောက်ဒေါက်တာမျိုးညွတ်ပြောလာတာကျွန်တော်တို့တွေ့ရတယ်။ဒါပေမဲ့ကျွန်တော်ပြန်နည်းနည်းစိုးရိမ်မှုတာတစ်ခုရှိတယ်။ဘာလို့ကျွန်တော်တို့နိုင်ငံရေးကျွန်တော်နိုင်ငံရဲ့နိုင်ငံရေး DNA ထဲမှာညီညွတ်ရေးဆိုတာအမတန်ရှားပါတယ်။ကျွန်တော်နိုင်ငံရေးဒီအနေနဲ့မှာညီညွတ်ရေးဆိုတာမရှိဘူးလို့တော့ပြောလို့ရတယ်ကျွန်တော်အမြင်ကဆိုတော့ဘာလို့လဲဆိုတော့ညီညွတ်ရေးဆိုတာကိုလုံးလိုက်ရင်ကွဲထားတာပဲညီညွတ်ရေးဆိုတာကိုတင်းတင်းပြောရင်ကွဲထားတာပဲဆိုတော့ဖတ်စပလာကိုပဲကျွန်တော်တို့ကြည့်ပေါ့ဒါတကယ်တော့ညီညွတ်ရေးအစိုးရဆိုတာတကယ်ဖြစ်တယ်လဲဖြစ်တယ်မှာဒီနိုင်ငံမှာကျွန်တော်တို့အမြင်ရဆိုရင်ပြဿနာတွေအတော်များတဲ့အခြေအနေရှိတယ်ဆိုတော့ပြောမယ်ဆိုတော့ structural problem တွေလည်းရှိတယ်ဒီလူ့ဖွဲ့နိုင်ငံရေးအသံညီညွတ်ရေးတစ်ခုလုံးတိဆောက်ထားတဲ့အခြေအနေအရာကပြဿနာတွေရှိတယ်အခြေအနေကြောင့်ဖြစ်လာတဲ့ situational program တွေလည်းရှိတယ်။အခြေအနေကြောင့်ဖြစ်လာတဲ့ပြဿနာတွေလည်းခု covid ဆိုရင်ဒါအခြေအနေကြောင့်ဖြစ်လာတဲ့ပြဿနာ။ covid အလွန်ကာလစီးပွားရေးဆိုရင်ဒါကျွန်တော်တို့မျှော်တော့မျှော်လန်းလို့မှန်းလို့မရတဲ့အခြေအနေမျိုးပေါ့။အဲ့တော့ညီညွတ်ရေးဆိုတာတကယ်လည်းလိုအပ်တယ်၊လုပ်ဖို့လည်းလိုတယ်။တိုးတောင်ကြတယ်ကျွန်တော်တို့နိုင်ငံရေး DNA ထဲမှာညီညွတ်ရေးဆိုတဲ့ဟာကအတော်ရှားရပါရဖြစ်တယ်။အဲ့တော့ဘလို့များလို့ရင်အဆင်ပြေမလို့စဉ်းစားကြည့်တဲ့အခါမှာကျွန်တော်ကတော့ဗာမြင်လဲဆိုတော့တကယ်တမ်းကသွားမယ်ဆိုရင်အနည်းဆုံးအဆင့်၄စင်းလောက်တော့သွားတယ်လို့ကျွန်တော်မြင်တယ်အဲ့တော့အဲ့အဆင့်လေးစင်းကပထမဆုံးတစ်ချက်ကတော့ကျွန်တော်တို့နိုင်ငံမှာမတူပွဲပြားတဲ့လူမျိုးစုတွေလူအုပ်စုတွေရှိကြတယ်သူတို့ပြဗမာတွေကတော့လူများစုပေါ့ဗျာအမျိုးသားမျိုးစုဖွဲ့ချုပ်ဆိုလဲဒါဗမာကောင်းဆောင်တွေအများစုရှိကြတော့မနေ့ကတော့ဟိုတနေ့ကတော့ဒေါက်တာသော်မြတ်မောင်အင်တာဗျူးမှာတော့ဗမာစိတ်ဆိုတာမရှိဘူးဟာပြည်တော်လူတက်ပဲကြည့်ကြတယ်ဒါပေမဲ့တစ်ခါလေကျရင်ကျွန်တော်တို့ကအဲ့ဒါမသိမသာဝင်နေတာမျိုးဖြစ်တယ် ကျွန်တော်ဥပမာလေးတစ်ခုပြောချင်တယ်အဲ့ဒါဘာလဲဆိုတော့58မတိုင်ခင်မှာဥအောင်ဆန်းတို့ ਨੇ ရှမ်းကခေါင်းဆောင်တွေတွေ့ကြရှမ်းကဒါလူငယ်ခေါင်းဆောင်တွေ ਨੇ တွေ့ကြတွေ့ကြတဲ့အခါမှာဆွေးနွေးကြရင်လည်းရှမ်းပြည်အရေးအနာဂတ်အရေးကိုဆွေးနွေးကြရင်လည်းပြောရင်လည်းဒီဘက်ကဥအောင်ဆန်းတို့ကမတိလိုက်မတိပါတာ ਨੇ စကားမှားသွားတာရှိအဲ့တော့သူကအဲ့ဒါဘာလဲဆိုတော့အဲ့မှာအဲ့ထက်တစ်ယောက်ကဟို1930လန်ဒန်စကားဝိုင်းဆွေးနွေးပွဲတုန်းကရှမ်းခေါင်းဆောင်တွေကိုပြောလိုက်တယ်ပေါ့မင်းတို့ခွဲထွက်ချိန်လဲခွဲထွက်မင်းတို့ကကုန်းသွင်းပိတ်နိုင်ငံကြီးမင်းတို့ဘာမှလုပ်လို့မရဘူးဆိုတဲ့ပုံစံမျိုးကြီးသလိုမောသလိုနဲ့ပြောလိုက်တယ်ဥအောင်ဆန်းကလည်းဟုတ်တယ်ဆိုတဲ့ပုံစံမျိုးပြောလိုက်ပေါ့ဟိုဘက်ကတစ်ဖက်ကကျတော့အမတန်နာကျင်ဟိုနာကျင်သွားတယ်ပေါ့ခံစားသွားတော့အဲ့စီဝေးကိုရက်ပြီးတော့ပြန်သွားတယ်ပြီးတော့မှစာကျွန်တော်တို့ပြန်ပြီးတော့ပို့တယ်စာပို့ပြီးတဲ့အခါကျတော့ဒါပြောတာတော်တော်လေးစိုးတယ်ဆိုတဲ့အကြောင်းပေါ့ပို့တဲ့အခါကျတော့အဲ့တော့ကျွန်တော်တို့ပထမဆုံးတစ်ဆင့်ကဘာလို့လဲဆိုတော့လူနေစုတိုင်းရင်းသားတွေရဲ့ဟိုကြီးဟိုခံစားချက်တွေကျွန်တော်တို့ဟိုအခြေအနေတွေကိုတိတိကျကျနားလည်ဖို့လိုတယ်နားလည်ပေးနိုင်ဖို့လိုတယ်အဲ့ဒါဟာအမတန်အရေးကြီးတယ်လို့ကျွန်တော်တို့မြင်တယ်တကယ်လို့ဒါအဲ့လိုမဟုတ်ဘဲနဲ့ဟာလေဟာတို့မှာတော့အိုက်စိတ်မရှိပါဘူးဆိုပြီးတော့မတိလိုက်မတိပါတာပြောတဲ့ဟာတွေကဒဏ်ရာတွေဖြစ်သွားနိုင်တယ်အဲ့တော့ဒဏ်ရာတွေပထမဆုံးစဉ်ကတော့ဒဏ်ရာတွေမပေးနိုင်ဖို့မပေးကြဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်အဲ့တစ်ချက်ပေါ့ဒုတိယတစ်ချက်ကကြတော့ကျွန်တော်အမြင်ကတော့တကယ်လို့ဒါညွှန်ရေးကိုသွားမယ်ဆိုရင်လောက်ခက်ခက်ခက်ခက်အခြေအနေမှာသွားမယ်ဆိုရင်ဟိုနေရာလေးကိုဝင်ကြီးခန့်ဒီနေရာလေးကိုဝင်ကြီးခန့်အခြေအနေမျိုးဟိုနေရာလေးကလူကိုကျွန်တော်တို့ရာထူးပေးဒီနေရာလေးကလူကိုရာထူးပေးအခြေအနေမျိုးနဲ့တော့အဆင်မပြေနိုင်ဘူးလို့ကျွန်တော်တို့မြင်တယ်။အဲကျွန်တော်တို့ political science မှာတော့သုံးတယ်ဗျ office seeking alliance လို့ခေါ်တာပေါ့။ရာထူးပေးပြီးတော့ကျွန်တော်တို့ကမဟာမိတ်ဖွဲ့တဲ့ဟာမျိုးပေါ့။ဆိုတော့ဒါမှကျွန်တော်တို့ကနက်နက်ချမ်းချမ်းဖြစ်နေတဲ့ပြဿနာရာထူးပေးုံနဲ့တော့အဆင်မပြေနိုင်ဘူးလို့မြင်တယ်။ဆိုတော့အဲ့တော့ကျွန်တော်တို့ဘယ်လိုမြင်လဲဆိုတော့တကယ်တမ်းသွားကျင်နေဆိုရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့သူ့ရဲ့မျှော်ရည်ချက်ပြည်အောင်စုနဲ့သူ့ရဲ့မျှော်ရည်ချက်သူ့ရဲ့သဘောထားသူ့ရဲ့မူဝါဒကိုပထမမတ်တရားထုတ်ပြန်မှုလိုတယ်လို့မြင်တယ်။အဲ့ဒီထုတ်ပြန်မှုပေါ်မှာအခြေခံပြီးအဲ့ဒီမူဝါဒပေါ်မှာအခြေခံပြီးတော့ဖြစ်နိုင်မယ်ဆိုတော့အမျိုးသားပြန်လည်တည်မြဲရေးနဲ့ Democracy Federal ပြည်ထောင်စုတည်ဆောက်ရေးမူဝါဒဆိုတာထုတ်ပြန်ရေးနဲ့အဲ့ဒီမူဝါဒပေါ်မှာအခြေခံပြီးတော့ဆွေးနွေးမှုတွေလုပ်တင်တယ်လို့ကျွန်တော်တို့မြင်တယ်။တတိယတစ်ဆင့်ကတော့အလုတ်သဘောအရလည်းကျွန်တော်တို့ကတည်တည်ချာချာပြနိုင်မှုလို့တယ်။တစ်ဖက်မှာဆွေးနွေးနေရင်တစ်ဖက်မှာလည်းအလုတ်သဘောအရတည်ချာပြနိုင်မှုလို့တယ်။အလုတ်သဘောအရပြတယ်ဆိုတဲ့နေရာမှာတော့ကျွန်တော်မြင်တာတော့ဗျာအခုနိုင်ငံရေးအရာနိုင်ငံရေးယုံကြည်ချက်အရာဖန်ဆီးခံထားတဲ့တိုင်းသားကောင်းဆောင်တွေရှိတိုင်းသားကောင်းဆောင်တွေရှိဆိုတော့အဲ့လိုမျိုးတွေဆိုရင်တော့ကျွန်တော်ထင်တယ်အပြန်အလှန်ဆွေးနွေးမှုတွေကတစ်ဆင့်ဒါတကယ်တမ်းဟိုမျိုးသားပြန်လည်တည်မြဲရေးကိုလိုချင်နေဆိုရင်ပြန်လည်ဆွေးနွေးမှုတွေကတစ်ဆင့်ကျွန်တော်တစ်ဖက်နဲ့တစ်ဖက်အဲ့လိုမျိုးတွေမလုပ်အောင်အဲ့လိုမျိုးတွေကိုကျွန်တော်တို့ကပြန်ပြီးတော့ဖြေလျှော့ပေးဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်နောက်ဆုံးအချက်ကတော့ကျွန်တော်ထင်တယ်ဟိုဆွေးနွေးမှုတွေပါတယ်ဆိုတာကသဘောတူညီမှုရတယ်ပြီးရင်ပြန်ပြတ်သွားနိုင်တဲ့ဟာမျိုးပေါ့အဲ့တော့ခန့်ခန့်မှမှထိန်းနိုင်တာကတော့ institution တွေကခန့်ခန့်မှမှထိန်းနိုင်တယ်။နောက်ဆုံးအဆင့်ကတော့အဲ့ဒီ institution တွေကိုလည်းနေရာတွေဘောင်တွေချဲ့ပြီးတော့ခြေခင်းလက်ခင်းတောင်းလုပ်ပေးတင်တယ်လို့ကျွန်တော်တို့မြင်တယ်။ဆိုပါတော့ဗျာဆွေးနွေးမှုတွေမဟုတ်ဘဲနဲ့ယာရူးတက်တက်ပေးတာမျိုးမဟုတ်ဘဲနဲ့ပြည်နယ်လွတ်တော်ပြည်နယ်အစိုးရရဲ့ဘောင်တွေကိုချဲ့ပေးတာမျိုးလုပ်တင်လက်တွေမှာလုပ်တင်တယ်လို့မြင်တယ်။အဲ့တော့အဲ့ဒီအဆင့်၄ဆင့်ကိုလုပ်နိုင်ရင်ဆိုရင်တော့ကျွန်တော်တို့နိုင်ငံမှာနိုင်ငံရေးယဉ်ကျေးမှုတရက်အတိတ်တည်းပေါ်လာနိုင်တယ်အဲအဲ့ဒါဆိုရင်တော့ကျွန်တော်တို့ DNA ထဲမှာမရှိတဲ့ညညရေးကိုအတိတ်တည်းကျွန်တော်တို့နိုင်ငံရေးညီညီမှုအတိတ်တည်းနဲ့အစားထိုးနိုင်မယ်လို့ကျွန်တော်တို့မြင်မိတယ်ပေါ့အဲ့အဆင့်၄ဆင့်ကအရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုထမင်းရဲ့ဒီပုံမှာတစ်ချက်တော့ဆွေးနွေးပေးပါလား
ဟုတ်ကဲ့အာကျွန်တော်ကကိုရဲ့ပြောသွားတာတွေကအလွန်ကောင်းပါတယ်အာကိုရဲ့ပြောသွားတော့ပြောစရာတောင်မကြံတော့ပါပဲအဲ့တော့ကျွန်တော်ကထပ်ဖြည့်ပြီးတော့တစ်ခုနှစ်ခုလောက်ပဲဆွေးနွေးချင်ပါတယ်ပထမတစ်ခုကတော့ဘာလို့ဆိုရင်အခုလက်ရှိပေါ့နော်လူနည်းစုတွေတိုင်းရင်းသားတွေပေါ့နော်လူနည်းစုတွေကျွန်တော်ကလူနည်းစုလို့ပြောရတဲ့အကြောင်းရင်းကတိုင်းရင်းသားဆိုလို့ရှိရင်ဗမာမပါဘူးဗမာပါတယ်ဆိုတဲ့ debate ကိုရှောင်ကျင်လို့ရောတခါပြီးတော့တိုင်းရင်းသား debate ကိုရှောင်ကျင်လို့လည်းပါပါတယ်အဲ့တော့လူနည်းစုတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှေ့ကိုဆက်ပြီးတဲ့အခါကျတော့အမျိုးသားညီညွတ်ရေးအမျိုးသားပြန်လည်တည်မြဲရေးအစိုးရလို့လုပ်တဲ့အခါမှာဖြစ်အောင်ကြိုးစားမယ်ဆိုလို့ရှိရင်တေချာပေါက်ကတော့ကျွန်တော်တို့အပေးယူအ short တင်းတွေလုပ်ကိုလုပ်အောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကဒေါအောင်ဆန်းစုကြည်အနေနဲ့ကဒီလောက်ရထားတဲ့ကျွန်တော်ခုနပြောခဲ့သလိုပဲဒီမိုကရေစီနီးကြလူထုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာထက်ကိုအမင်းစုကိုပေးတာအဲ့တော့အဲ့ဒီဟာကလည်းကျွန်တော်တို့ကပဂရိအခြေအနေပေါ့နော်လက်ရှိရှိနေတဲ့အခြေအနေဆိုတော့အဲ့ဒါလည်းကျွန်တော်တို့ကမေ့လို့မရအောင်အဲ့တော့အဲ့လိုအခြေအနေမျိုးမှာဒေါအောင်ဆန်းစုကြည်အနေနဲ့လူနည်းစုတွေနဲ့ဆွေးနွေးဖို့လိုတယ်လူနည်းစုနိုင်ငံရေးပါတီနဲ့ဆွေးနွေးဖို့လိုတယ်အဲ့ဒါမှလည်းအမျိုးသားပြန်လည်တင့်မြတ်တဲ့အစိုးရအမျိုးသားညီညွတ်ရေးအစိုးရဆိုတာမျိုးကဖြစ်မယ်။အဲ့ဒီမှာ NLD ကဘာလုပ်ဖို့လိုတယ်လဲဆိုပထမတစ်ခုကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုစမှတ်အနေနဲ့မယူဖို့လို။ကျွန်တော်ပညာရေးစကားကတော့ဘာလို့ဆို Vantage Point လို့ခေါ်တာပေါ့ အဲ့ကြည့်မယ်ဆိုရင်ဒီကနေပဲကြည့်ရဒီရှူတောင်းကနေပဲကြည့်ရ2008ကိုစမှတ်အနေနဲ့ကျွန်တော်တို့ယူစရာဘာကြောင်းမှမရှိဘူးခုနကကျွန်တော်ဆွေးနွေးတဲ့ဟာကိုပဲပြန်ကောက်ရရင်ဒီ democratic legitimacy ဟာဖွဲ့စည်းပုံအသိရေးလို့ရတဲ့ legitimacy အဲ့တော့ကျွန်တော်တို့က2008ကိုစမှတ်အနေနဲ့မယူပါနဲ့မယူဘဲနဲ့ NLD အနေနဲ့အလွန်ရဲရဲဝံ့ဝံ့လုပ်ဖို့လိုဒီအခြေအနေဟာရဲရဲဝံ့ဝံ့လုပ်ရမယ့်အခြေအနေ democracy ကို democracy federal ကိုတကယ်ယုံနေဆိုလို့ရှိရင်လူနည်းစုတွေနဲ့တီတီချာချာညှိနှိုင်းဆွေးနွေးပြီးတဲ့အခါကျတော့အခုလက်ဆုပ်လက်ကမ်းရထားတဲ့လူတို့ကအနှင်းလိုက်တဲ့ mandate ကိုကြဲကြဲပြန့်ပြန့်သုံးဖို့လိုတယ်အဲ့တော့ခုနကကိုရဲပြောသွားတဲ့ဟာတွေပေါ့နော် institutions တွေအကောင့်ထဲပေါ်ရမယ်တခါပြီးတဲ့အခါကျတော့ cherry pick မလုပ်နဲ့ဝင်ကြီးနေရာပေးတဲ့ဟာမျိုးမလုပ်နဲ့ဒီဟာက consensus ပေါ့ညှိနှိုင်းဆွေးနွေးမှုကိုပို့ပြီးကြဲကြဲပြန့်ပြန့်လုပ်ရမယ်ဟာမျိုးဘယ်ပါတီကတော့ဘသူ့ကိုကြိုက်တယ်အဲ့ဒီလူကိုသွားပြီးတဲ့အခါကျတော့ဝင်ကြီးပေးခန့်လိုက်မယ်လုံးလိုက်ဆိုရဲဟာမျိုးထက်ကိုမဟုတ်ပဲနဲ့အတိုင်းရင်သားလူနည်းစုနိုင်ငံရေးပါတီတွေမှာဆိုသူတို့တာဝန်ခံရတဲ့မဲဆန္ဒရှင်တွေရှိအဲ့တော့ခုနကပြောသလိုမျိုးလက်တင်ရလူကိုခေါ်လိုက်တာမျိုးမဟုတ်ပဲနဲ့အဲ့ဒီပါတီတွေနဲ့ညှိနှိုင်းပြီးတော့ရလာတဲ့ရလက်တွေကိုဖြည့်ရှင်းဆောင်ရွက်ခြင်းအပြင်အဲ့ဒီနိုင်ငံရေးပါတီများကလူနည်းစုပါတီများတာဝန်ခံရတဲ့ပြည်သူလူထုကိုလည်းတာဝန်ခံပြီးသားဖြစ်တယ်ဒီလိုစကားမျိုးကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ထိပ်ပိုင်းကောင်းဆောင်နေစီကကြားရတဲ့အတွက်လည်းဝမ်းသာပါတယ်အဲ့ဒါဘာလဲဆိုလို့ရှိရင်မဲမပေးတဲ့လူတွေအတွက်လည်းဒီအစိုးရကလုံမယ်ပေါ့နော်အဲ့တော့ပြန်ပြီးတော့ချက်ရလို့ရှိရင်တော့2008ကိုစမှတ်အနေနဲ့မယူပါနဲ့2008ကိုကြော်ပြီးတော့ကြည့်ပါဖွဲ့စည်းပုံအခြေခံဥပဒေအသစ်ကိုတောင်မှပြောလို့ရနေတဲ့ legitimacy ရှိနေပါလေအဲ့ဒါကိုမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါံဆန်းစုကြည်နဲ့ရဲရဲဝံ့ဝံ့သုံးပါသုံးပြီးတဲ့အခါကျတော့လူနည်းစုတွေနဲ့စကားပြောပါတကယ်တော့ဒီတိုင်းပြည်မှာလူရာကဖက်ဒရယ်ပြည်ထောင်စုဖြစ်ပါတယ်အဲ့တော့ဖက်ဒရယ်ပြည်ထောင်စုရမှအမျိုးသားပြန်လဲတင့်မြတ်ရေးအမျိုးသားညီညွတ်ရေးဆိုတာဖြစ်မှာပါအဲ့တော့အဲ့ဒီအတွက်ကိုရဲရဲဝံ့ဝံ့လှုပ်ရှားရှိတာကိုပြက်ပြက်သားသားလှုပ်ပါလို့ကျွန်တော်ကတော့အဲ့ဒီဟာကိုဆွေးနွေးလိုပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်ဒီကျမဒီ Cherry Car ဟောနည်းနည်းလေးဖြည့်ပြီးဒီမေးခွန်းကိုဖြည့်မေးချင်တာကတိုင်းသားတွေဘက်ကရှုမြင်တဲ့ပုံစံမှာထည့်ပြီးပြောပြချင်ပါတယ
်ဒီကျမပထမအချက်အနေနဲ့ဆွေးနွေးချင်တာကဒီကျမတို့မြန်မာနိုင်ငံလို့ပြောလို့ရှိရင်ဒီနိုင်ငံတော်တနေငါလုံးကိုခြုံငုံပြီးတော့ကျမတို့ရဲ့ common vision ပေါ့ကျမတို့ဘယ်နဲ့ဘယ်ဘက်ကိုဦးတည်ချင်တာလဲဆိုတော့ကို vision ကိုကျမတို့အရင်ဆုံးဆွေးနွေးဖို့လိုအပ်တယ်လို့ထင်တယ်ဒီထဲမှာဟိုလူနေဘာတားရဲ့လူနေစုကကျမတို့ဒီဟိုလူမျိုးရလူနေစုကလူအများစုကအားလုံးဘုံသဘောတူညီနိုင်တဲ့ vision ကိုကျမတို့တည်ထောင်ဖို့လိုအပ်မယ်ဒီလိုမျိုး vision လုပ်တဲ့အချိန်မှာအားလုံးပါဝင်ဖို့လို့ကျမပြောနေတာကဘာဖြစ်လို့လဲဆိုလို့ရှိရင်ကျမတို့နိုင်ငံကဒီပေါင်း90လုံးလုံးကလူတူရဲ့နော်ဟို personality ပေါ်မှာအခြေပြုပြီးတော့ institution တွေနဲ့တည်ဆောက်လာခဲ့တယ်နိုင်ငံရေးပါတီတွေနဲ့တည်ဆောက်လာခဲ့တယ်ဒီလူတူချင်းကမရှိတော့ဘူးဆိုလို့ရှိရင်ကျမတို့သဘောတူညီခဲ့သမျှဟိုလက်ပတ်ထိုးခဲ့သမျှဟာအမေပုံထဲရောက်တယ်လို့ဖြစ်သွားတယ်အားလုံးသဘောတူနိုင်တဲ့အရာကိုဟို collective leadership သဘောမျိုးနဲ့သွားဖို့အတွက်ကျမတို့တော့လိုအပ်တယ်လို့ထင်တယ်နောက်တစ်ခုကဒီ common identity ပေါ့ကျမတို့မြန်မာနိုင်ငံမှာရှိနေတဲ့ဘယ်သူမဆိုကတော့လက်ခံနိုင်တဲ့ identity ကပါလေဆိုတဲ့ဟာကကျမတို့ဒီဟိုဒီ NLD 2020ကနေတောက်လျှောက်ဒီကိစ္စတွေကိုပုံပွင့်လင်းလင်းဟိုကိုယ့်ရဲ့စိတ်ထဲမှာရှိတဲ့ဟာမျိုးတွေကိုခံစားလာခဲ့တဲ့ background music ကနေဟိုခံစားလာခဲ့တဲ့အရာတွေကိုစပွဲပေါ်တင်ပြီးတော့မှပုံပွင့်လင်းလင်းစပြီးတော့ဆွေးနွေးဖို့လိုအပ်တယ်လို့ကျမတို့ထင်တယ်ဒီ vision နဲ့ဒီ common identity common vision နဲ့ common identity နဲ့ကိုပေါ့လက်တွေ့ချက်ချက် NLD အစိုးရကလုပ်နိုင်တဲ့အရာကကျမတို့ဒီတိုင်းသားလူနည်းစုပါတီအမေရန်ပြောနေတဲ့ state constitution ပြီးနေဖွဲ့စည်းပုံဒါကလည်းပဲအရင်ဆွေးနွေးဖို့လိုအပ်တယ်ဒါပေမဲ့ state constitution ကိုပြီးနေဖွဲ့စည်းပုံကိုမဆွေးနွေးခင်မှာဘယ်လိုမျိုး federal structure နဲ့တွားချင်လဲဆိုတဲ့ဟာကိုဆွေးနွေးဖို့လိုအပ်တယ်ကျမတို့ဒီ democracy လှုပ်ရှားမှုပြပမှာရှိနေတဲ့ exact government NCGUB ခင်မှာရောဟိုတိုင်းသားလက်နက်ကင်ဖွဲ့စည်းတွေတော်တော်များများမှာရောတိုင်းသားပါတီတွေမှာကောရှိပင်နေမှုတွားတယ်ဒါပေမဲ့ဒီ ship in အမှုအပေါ်မှာဘယ်လောက်ထိကျမတို့ဆွေးနွေးလို့ရမလဲနော်ဟိုဟိုလောလောဆယ်ရှိနေတဲ့ပြည်နယ်ပြည်မှာဂျန်နယ်ပြည်နယ်တွေဘယ်လိုမျိုးဆက်ပြီးတော့လုပ်ဖို့လိုအပ်တယ်လဲဆိုတဲ့ဟာတွေကိုကျမတို့ဆွေးနွေးဖို့တော့လိုအပ်တယ်လို့ထင်တယ်အဲ့ဒါမျိုးတွေကိုခက်ခဲနေတဲ့အရာတွေကိုအမဲတမ်းရှောင်ထားမယ်ဆိုလို့ရှိရင်ကျမတို့သွားပြီးတော့မှလက်နဲ့လက်မချဘူးငင်းချိုင်းလက်မရနိုင်ဘူးလောလောဆယ် တင်တာမကြဘူးဒါပေမဲ့နောက်မကြည့်တဲ့ခါတည်းပြန်ဖောက်လာမယ်ဒါမျိုးတွေနဲ့ပဲကျမတို့ဖြစ်သွားမှာဆိုလို့ခက်ခဲနေတဲ့အရာတွေကျမတို့မပြောချင်နေတဲ့ရှောင်နေတဲ့အရာတွေကိုကျမတို့အကုန်လုံးစပွဲပေါ်မှာဆက်ပြီးတော့ဆွေးနွေးဖို့လိုအပ်တယ်လို့ကျမထင်တယ်ဒီမျိုးဒီ2020နောက်လျှောက်ကျမတို့ရဲ့အနာဂတ်ခုနဆရာမီးတဲ့ဟာဘယ်လိုရှိဘယ်လိုမျိုးသွားဆင်ခြင်းလဲဘယ်လိုမျိုးမြုံမှန်းလဲဆိုတဲ့နေရာမှာကျမမြုံမှန်းတာကတော့လက်တွေ့လုပ်ရမယ့်ဟာတွေရှိတယ်စပွဲပေါ်မှာဆွေးနွေးရမယ့်ဟာတွေရှိတယ်အဲ့လိုလုပ်နေတဲ့ချိန်မှာနားထောင်ဖို့လိုအပ်တယ်ခုတပည့်နဲ့တပည့်ရဲ့စကားကိုတည်တည်ချာချာနားထောင်ဖို့တပည့်တိုင်းသားတွေဘက်ကဘာဖြစ်လို့ဒီလိုမျိုးခံစားချက်နဲ့ပြောနေရတယ်လဲဆိုတဲ့ဟာတိုင်းသားတွေရဲ့နေရာမှာဝင်နေကြည့်ပြီးဖို့သူနည်း၎င်းပဲကိုရီဘက်ကလည်းပဲဘာဖြစ်လို့သူတို့ဘက်ကဒီလိုမြင်နေတယ်လဲဆိုတဲ့ဟာမျိုးတွေကိုဝင်ကြည့်ပြီးဖို့ရတယ်လိုအပ်တယ်ဒီလိုမျိုးခေါင်းဆောင်မှုပိုင်းဆိုင်ရာမှာတပည့်နဲ့တပည့်ဟို empathy ပေါ့နော်ဒီဉာဏ်မှုတွေနဲ့နားထောင်နေဆိုလို့ရှိရင်တော့တော်တော်များများကျမတို့ရဲ့နိုင်ငံရေးပြဿနာတွေလည်းပြည်လည်နိုင်မယ်လို့တော့ကျမတို့ဟိုထင်တယ်ဒါကလက်တွေ့လုပ်နိုင်တဲ့အရာတွေဖြစ်တယ်ဒီလိုမျိုးလုပ်ဖို့ရတဲ့ပိတ်ဆံတပြားမှမလုပ်ဘူးသင်တတ်လည်းမလုပ်ဘူးဒါကနှလုံးသားပဲဖြစ်တယ်ဆိုတာတော့ကျမပြောချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအချိန်ရတော့လည်းပြည်ဝအတွက်ကြောင့်ဒီမှာပဲဆွေးနွေးပွဲကိုကျွန်တော်ရက်ချင်ပါတယ်ခင်ဗျအဲ့တော့ဘောင်ဝဲဆွေးနွေးပေးကြတဲ့ဆရာမချယ်ရီယာချယ်ရီကောင်အခုရဲ့မျိုးခင်ကိုမင်းကိုထမင်းတွေတို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျအားလုံးပဲကျေးဇူးပါခင်ဗျ
ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာဥရောပတစ်လောမှာအခုက15သန်းကျော်သွားပြီဖြစ်ပြီးကဘာမှာဒီယိုဂါတန်အဆိုးအဆုံးခံရတဲ့ဒေတာဖြစ်လာတဲ့အတွက်ဒေတာရဲ့နိုင်ငံတွေကအာဏာပိုင်တွေဟာအခြေအနေတွေကိုထိနိုင်အောင်လော့ကဒေါင်းချကန့်သတ်မှုအသစ်တွေချမှတ်နေကြပါတယ်။ဒီသတင်းပတ်ထဲမှာပဲပြင်သစ်နိုင်ငံဟာဥရောပဒေတာမှာအခုဆက်ခံသူပထမဆုံးနှစ်သန်းကျော်ဖြစ်လာတယ်လို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ကဘာတလွှာဒီယိုဂါအခုဆက်ခံသူ58သန်းနီးပါးရှိပြီးသေဆုံးသူက 1.3 သန်းကျော်ရှိပါတယ်။အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားငြိမ်းချမ်းရေးသဘောတူညီချက်ရဖို့အခြေအနေတိုးတက်လာတဲ့အနေအထားတွေ့လာရခြင်းပါပဲ။အာဖဂန်အစိုးရညှိနှိုင်းရေးမှုတွေနဲ့ကာတာနိုင်ငံဒူဟာမြို့မှာတွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကအမေရိကန်ပြည်တော်စုဟာဘေးကနေထိုင်ပြီးကိုတက်နိုင်တဲ့နေရာကအကူအညီပေးမှာဖြစ်ကြောင်းစနေနေ့မှာပြောကြားခဲ့ပါတယ်။ဝန်ကြီးပွန်ပီယိုဟာတာလီဘန်ညှိနှိုင်းရေးမှုတွေနဲ့လည်းတွေ့ဆုံခဲ့တာပါ။အမေရိကန်နဲ့တာလီဘန်တို့ကြားဖေဖော်ဝါရီလတုန်းကသဘောတူညီမှုရခဲ့တဲ့နောက်တာလီဘန်တွေနဲ့အာဖဂန်ဆိုးရိုးကြပထမဆုံးချိန်ဖြစ်တဲ့မျက်နှာချင်းဆိုင်ဆွေးနွေးမှုကိုစက်တင်ဘာလထဲမှာဒိုဟာမှာပြုလုပ်နိုင်ခဲ့တာပါမြန်မာနိုင်ငံမှာစနေနေ့အထိကိုဗစ် -19 အတည်ပြုလူနာ 9,000 ကျော်ရှိပြီးဆေးရုံကအဆင့်ကွင်ရသူက 9,800 ကျော်ရှိတဲ့အတွက်ကုသမှုခံယူနေသူဟာ 2,000 နီးပါးရှိနေပါတယ်ဒီယောဂါနဲ့သေဆုံးသူကအခုဆိုစုစုပေါင်း 1,922 ဦးရှိနေပါပြီကမ္ဘာတလွှာကိုဗစ် -19 ကာဝေးဆေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအတွက်တရုတ်ဘက်ကအဆင့်တင်ရှိနေတယ်လို့တရုတ်သမ္မတရှီဂျင်ပင်ကစနေနေ့မှာပြောကြားလိုက်ပါတယ်။တင်းနင်းတွေနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရွတ်တက်ပါ။
This program has come to you from the Voice of America, Washington.